Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2022ခုဖေဖော်ဝါရီလ16ရက်ဗုဒ္ဓညရေဒီယိုရုပ်သံစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေထဲမှာတော့ဂျပန်ဝန်ကြီးချုပ်နဲ့ကမ္ဘောဒီးယားကြီးတပ်ဦးစီးတို့ဒီနေ့တိုကျိုမှာဆွေးနွေးခဲ့ကြပါတယ်။ ICJ မှုရင်ဆိုင်ဖို့ NUG ဆိုရကဥပဒေပညာရှင်အဖွဲ့ဖွဲ့လိုက်ပါပြီးစစ်ကောင်စီတိုက်လေရင်တော့စကိုင်းဘက်မှာပြတ်ကျပြီးလေရင်မှုသိမ်းဆုံးသွားခဲ့ရပါတယ်။အခုလိုအထူးခြားဆုံးသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်စစ်ကောင်စီတိုက်လေရင်စကိုင်းဘက်မှာပြတ်ကျပြီးလေရင်မှုသိမ်းဆုံးသွားတာမှာတွေ့ခဲ့တဲ့အရသားက
ကျွန်တော်လည်းဆိုင်ကစီးရဆိုတော့အဲပုံမှန်တိုင်းမှာချတာပါအဲနေကိုတော့မထွက်ဘူးသူကပုံမှန်တိုင်းမှာမောင်းနေဒါမှနေနေလေးမှာဖြစ်တယ်ပြတာပြီးတော့တိတ်မကြောက်ဘူးအဲ့ရရင်းနေရင်းနေမှာပြတ်ချတယ
်နောက်ရှန်ကေရနေဆက်မိုးပြဲမျိုးတွေမှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်ကီရင်နေဆက်လေကေကောမျိုးတင်နာမှာတော့လေကြောင်းတိုက်ခိုက်မှုတွေပြန်ဖြစ်ခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ဒူးညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံသားရဲ့မြမရေးဆွေးနွေးကန်နောက်အားကစားကဏ္ဍတွေကိုဆက်နားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြောသိန်းနဲ့မတ်အလီမာတို့ပြောပြပေးပါအောင်ခင်ဗျာ
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာဂျပန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားကြီးတပ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟော်မန်နက်ကိုဒီကနေ့တိုကျိုမြို့တော်မှာလက်ခံတွေ့ဆုံခဲ့ပါတယ်ဟော်မန်နက်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့တားဖြတ်တယ်လို့ဝန်ကြီးချုပ်ယာရူကိုဆက်ခံမဲ့သူအဖြစ်ယာရားခံရသူလည်းဖြစ်ပါတယ်ဒီသတင်းမှအစောပိုင်းကဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာဟာယာရှိနဲ့ဟော်မန်နက်တို့တွေ့ဆုံချိန်တွင်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတုံ့ပြန်လှုပ်ဆောင်တာမှာပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြတယ်လို့ဂျပန်တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့ဇန်နဝါရီလမှာမြန်မာနိုင်ငံသွားခဲ့ချိန်တွင်ကဟော်မန်နက်လည်းအတူလိုက်ပါသွားခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြမအချက်တည်းဖြစ်ရှင်ရေးအပေါင်းလက္ခဏာဆောင်တဲ့ဂျိုးပန်းချက်တရဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဟာယာရှိကပြောထားပါတယ်။ဟွန်ဆန်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဖြစ်အာဏာရယူထားတာ36နှစ်ရှိပြီဖြစ်ပြီး2028ခုနှစ်အထိဝန်ကြီးချုပ်ရာထူးကိုဆက်ယူသွားဖို့ရည်ရွယ်တယ်လို့ပြောထားတယ်လို့သူအနားယူတဲ့အခါဒါဖြစ်သူဟွန်မန်နက်ကဝန်ကြီးချုပ်ရာထူးကိုဆက်ယူသွားဖို့ရာထားတဲ့အကြောင်းပြောထားပါတယ်။နိုင်ငံတကာတရားရုံး ICJ မှရင်ဆိုင်နေရတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေဥပဒေပညာရှင်အဖွဲ့အစ်ဖွဲ့စည်းတဲ့အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့ကရက်စွဲနဲ့ကြေညာထားပါတယ်။နိုင်ငံတကာဥပဒေပညာရှင်မြင့်တဲ့နိုင်ငံသားပေါမောက်ခယွန်းမာကတူဗီနေနိုင်ငံတကာရာဇဝတ်မှုနဲ့လူခွင့်ရေးဆိုင်ရာဥပဒေပညာရှင်စတီဖန်ပေါ့လ်စ်တို့ပါဝင်တဲ့ဥပဒေအဖွဲ့အစ်ကိုဖွဲ့စည်းတဲ့အကြောင်း NUG ယာယီသမ္မတဒူဝါလရှိလာရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်း NUG တို့နဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာရေးထားပါတယ်။ဖေဖော်ဝါရီလ21ရက်နေ့ကနေ28ရက်နေ့ထိလုပ်မယ့် ICJ ကြားနာပွဲမှာမြန်မာနိုင်ငံကိုစားပြုဖြည့်ရှင်းခွင့်အတွက်စစ်ကောင်စီကရော NUG ကပါ ICJ မှာတင်သွင်းထားကြပါတယ်။ဒါနဲ့ပတ်သက်လို့ ICJ ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးထုတ်ပြန်တာမျိုးအခုချိန်ထိမတွေ့ရသေးပေမဲ့နယ်သာလန်နိုင်ငံအခြေစိုက်စစ်ကောင်စီတန်ရုံနဲ့ပဲ ICJ ကဆက်သွယ်ပြောဆိုနေတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။ရူဝေညာရီအပေါ်လူမျိုးတုံးတပြမှုဆိုင်ရာဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့ခုခံရှောင်လဲခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလဆန်းမှာတော့ NUG က ICJ ရဲ့တရားစီရင်မှုကိုလက်ခံမဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်။ရူဝင်ညာလို့ခေါ်ဆိုတာကိုစစ်ကောင်စီကလက်မခံဘဲ NUG ကတော့တရားဝင်ခေါ်ဆိုသုံးစွဲနေပြီဖြစ်ပါတယ်။စစ်ကောင်စီလက်ထက်ကတိုက်လေရင်ဒီစည်းဒီကနေ့လေ့ကျင့်ပြန်တန်းနေချိန်ဆက်ချုပ်ရင်ပြီးပြတ်ကျသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မန္တလေးတိုင်းတရဦးမြို့နယ်လီဒါစကန်ကတိုက်လေရင်ဟာဒီကနေ့မနက်ပိုင်းလေ့ကျင့်ရေးဧရိယာမှာလေ့ကျင့်ပြန်တန်းချိန်တွင်ဆက်ချုပ်ရင်ပြီးပြတ်ကျသွားတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မနေ့စင်နာရီမိနစ်40ကျော်မှာဆက်သွယ်မှုပြတ်သွားတဲ့အတွက်စစ်တပ်လေရင်စည်းနဲ့လိုက်ရှာတာမှာစကိုင်းမြို့နယ်အုံတော်ကြီးရွာအရှိဘက်ရေမြက်ကြီးအင်းထဲမှာပြတ်ကျနေတဲ့တိုက်လေရင်ကိုတွေ့ခဲ့တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။လေရင်မှုဗိုလ်ကြီးဟိန်းထက်အောင်တည်ဆုံသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးတိုက်လေရင်ဟာဘယ်နိုင်ငံလို့ဘာမျိုးစားလေရင်စတဲ့အသေးစိတ်တွေကိုတော့ဖော်ပြမထားပါဘူး။ စစ်ကောင်စီလက်ထက်မှာရုရှားလို့ MiG 29တိုက်လေယာဉ်တရုတ်လို့ A5 တိုက်လေယာဉ်နဲ့အမျိုးအစားတူနန်ချန်း Q5 တိုက်လေယာဉ်ချန်ဒူး J7 လေ့ကျင့်ရေးလေယာဉ်ရှန်ယန်း J6 တိုက်လေယာဉ်တွေကိုလက်ရှိအသုံးပြုနေပါတယ်။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကလုပ်ငန်းကိုရောင်းချတဲ့အခါသုံးစွဲသူတွေရဲ့အချက်အလက်တွေကိုကာကွယ်ထားပါတယ်ဆိုတဲ့အာမခံချက်မျိုးပေးဖို့တယ်လီနော့မှာရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာရှင်အများပြားကတောင်းဆိုနေကြတယ်လို့ Riders သတင်းပုတ်မှာရေးထားပါတယ်။တယ်လီနော့ကုမ္ပဏီရဲ့အစုရှယ်ယာအများစုဖြစ်တဲ့59ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့နော်ဝေးအစိုးရဘက်ကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ Riders ကဆက်သွယ်တာကိုအကြောင်းမပြန်ခဲ့ဘူးလို့သတင်းမှာရေးထားပါတယ်။တယ်လီနော့အစုရှယ်ယာ 1.6 ရာခိုင်နှုန်းကိုယူထားတဲ့သရုပ်ထအများဆုံးအစုရှယ်ယာရှင် DNB Asset Management 1.3 ရာခိုင်နှုန်းကိုယူထားတဲ့အထက်မှအများဆုံးအစုရှယ်ယာရှင် Strobrand Asset Management တို့အပြင်3.96ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ KLP ပင်စင်ရမုံငွေအဖွဲ့စတဲ့အစုရှယ်ယာရှင်တွေကအဲ့လိုတောင်းဆိုနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတယ်လီနော့တယ်လီဖုန်းနဲ့အင်တာနက်ဝန်ဆောင်မှုကိုသုံးစွဲသူ18သန်းရဲ့အချက်လက်တွေကိုကာကွယ်ဖို့ထက်ကုမ္ပဏီဝန်ထမ်းတွေကိုကာကွယ်ပေးဖို့မြန်မာဥပဒေတွေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့တယ်လီနော့ကုမ္ပဏီကတုံ့ပြန်ထားပါတယ်။တယ်လီနော့ရဲ့ရင်းနှီးမြှုပ်နှံမှုကိုရောင်းချပြီးလုပ်ငန်းလမ်းစဉ်ကိုပြန်အပ်တဲ့အခါမြန်မာဥပဒေတွေလုပ်ငန်းလိုင်စင်ဆိုင်ရာတတ်မှတ်ချက်တွေနဲ့အညီအချက်အလက်တွေကိုဆက်ပြီးသိမ်းဆည်းထားရပါမယ်လို့တယ်လီနော့ပြောခွင့်ရအမျိုးသမီးတူကပြောပါတယ်။ကုမ္ပဏီဝန်ထမ်းတွေအန်ဒရယ်ကြားစီမဲ့အဖြစ်မရောက်ဘဲနဲ့မြန်မာဥပဒေတွေကိုချိုးဖောက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကလုံးဝလက်ခံနိုင်ခွင့်မရှိပါဘူးလို့လည်းဆိုပါတယ်။စစ်ကောင်စီကိုစန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့ထွက်ပြေးပုန်းဆောင်နေသူတွေရှိခဲ့တယ်လို့နောက်ဆုံးသိထားတဲ့နေရာကိုဖော်ပြတဲ့မှတ်တမ်းတွေကိုလွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့ပြီးဖြစ်တယ်လို့လုံညိုရေးပိုင်းစိုးရင်ချက်ကြောင့်အမိမဖော်တဲ့တယ်လီနော့ဝန်ထမ်းနှစ်ဦးကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့တဲ့အကြောင်း Riders သတင်းဌာနကပြောပါတယ်။တယ်လီနော့ဘက်ကအဲ့ဒါကိုလိုက်နာပြီးလွှဲပြောင်းပေးခဲ့တယ်လို့လည်းအဲ့ဒီဝန်ထမ်းတွေကပြောပါတယ်။တယ်လီနော့ပြောခွင့်ရအမျိုးသမီးကတော့ဝန်ထမ်းတွေအတွက်အန်ဒရယ်ရှိတာကြောင့်စစ်ကောင်စီရဲ့ညွှန်ကြားချက်တွေနဲ့ပတ်သက်လို့မှတ်ချက်ပေးဖို့မဖြစ်နိုင်ဘူးလို့ Riders သတင်းဌာနကအစောပိုင်းကပြောခဲ့ဦးပါတယ်။တယ်လီနော့ရဲ့မြန်မာနိုင်ငံကအစုရှယ်ယာတွေကိုလေဗနွန်အခြေစိုက် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဘက်ကကြေညာထားပေမဲ့အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့ဆက်ဆက်ရှိတဲ့ရွှေပြိုင်းဖြူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ Riders သတင်းဌာနသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19kHz 15.53 92.25kHz 11.83 92.32kHz 9335တို့ဖြင့်စနေတင်းငွေမှာ90.190kHz 15.95ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် VOA American တံခါးနေထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကအလိမ်ပါပါယူကရိန်းနဲ့ဆက်မှာရှိတဲ့တပ်တချို့ကိုပြန်ရုပ်သိမ်းမယ်လို့ရုရှားဘက်ကပြောပေမဲ့အခုအထိတော့တင်းမာမှုလျော့သွားတဲ့အခြေအနေမတွေ့ရသေးတဲ့အကြောင်းနဲ့ရုရှားဘက်ကတပ်တွေတိုးပြီးခြားထားနေစေပဲလို့နေတိုးမဟာမိတ်အဖွဲ့အတွေ့ရင်မှုချုပ် Jens Stoltenberg ကဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာဒီကနေ့ပြောပါတယ
် We have heard the signs from Moscow about
စံတမန်ကြီးအရာကြိုးပမ်းမှုတွေဆက်လုပ်သွားဖို့အသင့်ရှိတဲ့လက္ခဏာမျိုးရုရှားဘက်ကပြောဆိုတာတွေကိုကျွန်တော်တို့ကြားပါတယ်။ဒါပေမဲ့လက်ရှိမြေပြင်အခြေအနေမှာတင်းမာမှုတွေလျော့သွားတာကိုတော့အခုထိမတွေ့ရသေးပါဘူး။ပြောတဲ့အတိုင်းမဟုတ်ဘဲရုရှားဘက်ကစစ်အင်အားတွေဖြည့်ပြီးခြားထားတာကိုပဲတွေ့နေရပါတယ်လို့နေတိုးမဟာမိတ်အဖွဲ့အတွေ့အမှုချုပ် Jens Stoltenberg ကပြောသွားတာပါ။ရုရှားဘက်ကတပ်တွေတိုးချထားပြီးယူကရိန်းကိုအခြေမရွေးဝင်သိမ်းနိုင်တဲ့အခြေအနေကိုဆက်ပြီးထိန်းထားတဲ့အကြောင်းနေတိုးအတွင်းရေးမှူးချုပ်ကပြောဆိုပါတယ်။အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin အပါအဝင်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေ၊ဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။အကျဉ်းချခံနေရတဲ့ရုရှားအတိုက်ခံခေါင်းဆောင် Alexei Navalny ကိုရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့တရားရုံးကိုမထီမဲ့မြင်ပြမှုအတွက်မနေ့ကမော်စကိုမြို့ပြင်မှာရှိတဲ့အထူးပြစ်မှုဆိုင်ရာရုံးခုံတစ်ခုကစစ်ဆေးခဲ့ပါတယ်ပြမှုတင်ရှာရင်ဆိုရင် Navalny ထောင်နဲ့15နှစ်ကျော်ကြာခံရနိုင်ပါတယ်။လုံခြုံရေးအမြင့်ဆုံးအဆင့်အထူးတင်ချက်ထားတဲ့ Moscow မြို့နဲ့66ကီလိုမီတာဝေးတဲ့ Lefortovsky ခရိုင်တရားရုံးမှာအမှုကိုကြားနာစစ်ဆေးတာပါ။အဲဒီမှာ Navalny ကိုအကျဉ်းချထားတာပါ။ ရုရှားအစိုးရကိုဝေဖန်လေးရှိတဲ့အတိုက်ခံ Navalny ကို2021ခုနှစ်ဇန်နဝါရီလကအာမခံချိုးဖောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်အစိတ်ခတ်ခံခဲ့ရတာကြောင့်ဂျာမနီမှာဆေးကုသခံခဲ့ပြီးပြန်လာတဲ့အချိန်မှာအာမခံချိုးဖောက်မှုနဲ့ဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ခွဲချမှတ်ထားတာပါ Navalny ဟာလက်ဆောင်မှုတိုက်ဖျက်ရေး FBK နိုင်ငံရေးအဖွဲ့အစည်းရဲ့ရန်ပုံငွေတွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ရုရှားအစိုးရစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့အထိနောက်ဆုံးအချက်အလက်တွေအရကမ္ဘာတဝန်း COVID-19 ကူးစက်ခံရသူပေါင်း412တန်းကျော်ရှိပြီးတော့သေဆုံးသူဦးရေက 5.8 တန်းကျော်ရှိပါတယ်။တောင်ကိုရီးယားမှာတော့နေ့စဉ် COVID-19 ကူးစက်ခံရသူပေါင်း 9,000 အထိပထမဆုံးအကြိမ်ရှိခဲ့ပြီးဒီလိုတစ်ပတ်အတွင်းနေ့စဉ်နှစ်ဆနီးပါးတိုးလာတာဟာကူးစက်များ COVID မျိုးကွဲတဲ့ Omicron ကြောင့်ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့နေတာကြောင့်ကစားသမားဒါဇင်ပေါင်းများစွာမှလည်း COVID-19 ရောဂါပိုးတွေ့ရှိခဲ့လို့ကိုရီးယားအမျိုးသားဘတ်စကတ်ဘောနဲ့ဗောလီဘောပြိုင်ပွဲတွေကိုပုံတဖူးနေမှာရန်နာခဲ့ပါတယ်။ဂျာကိုရီးယားမှာလူဦးရေ86ရာခိုင်နှုန်းကကာကွယ်ဆေးအပြည့်ထိုးထားပြီးတော့58ရာခိုင်နှုန်းကတော့ဘူစတာအားဖြင့်ကာကွယ်ဆေးထိုးထားပြီးသူများဖြစ်တယ်လို့ KDCA အချက်အလက်များအရသိရပါတယ်။စင်ကာပူနိုင်ငံဟာဟောင်ကောင်ကတာအာရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံတို့ပါဝင်တဲ့ Quarantine ကင်းလွတ်ခွင့်ခရီးသွားအစီအစဉ်ကိုဒီလတိုးချဲ့မှာဖြစ်တယ်လို့စင်ကာပူကျန်းမာရေးဌာနကဗုဒ္ဓဘူးနေ့မှာပြောပါရယ်ခရီးစဉ်နိုင်ငံတွေကိုအစဉ်အဆက်ထပ်ပြီးတိုးသွားမယ်လို့လည်းဆိုပါရယ်စင်ကာပူမှာ COVID ကူးစက်မှုပေါင်း 19,159 နဲ့စံချိန်တင်ခဲ့ပြီးတော့တော်တော်များများကတော့ရောဂါလက္ခဏာမပြင်းထန်ပါဘူးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဟောင်ကောင်မှာ COVID ကူးစက်တဲ့နှုန်းအဆ20လောက်မြင့်တက်လာတာပါဒါပေမဲ့တမျိုးလုံးအတိုင်းအတာနဲ့အသွားအလာတွေပိတ်ဖို့အစီအစဉ်မရှိဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ရှင်။အမေရိကန်လေကြောင်းဆိုင်ရာကုမ္ပဏီ Lockheed Martin ထုတ် LMTN F-35 ဂျက်တိုက်လေယာဉ်တွေကိုထိုင်းနိုင်ငံရဲ့စိတ်ဝင်စားမှုဟာအမှန်တကယ်ဖြစ်ပေမဲ့ဒီလေယာဉ်တွေကိုဝယ်ယူဖို့ဆိုတာကအမေရိကန်အစိုးရအတွက်အရေးပါမှုတစ်ခုဖြစ်တယ်လို့ကာကွယ်ရေးကုမ္ပဏီရဲ့အကြီးတန်းအမှုဆောင်တဦးကဗုဒ္ဓဟူးနေ့မှာပြောခဲ့ပါတယ်။F-35 လေယာဉ်ဟာကမ္ဘာအဆင့်မြင့်ဆုံးဂျက်တိုက်လေယာဉ်တစ်ခုဖြစ်ပြီးဒီဂျက်တိုက်လေယာဉ်တွေကိုအမေရိကန်ရဲ့မဟာမိတ်တွေကပဲရောင်းချတာပါ။ဒီလေယာဉ်တွေကိုထိုင်းနိုင်ငံကစိတ်ဝင်စားတဲ့ဆိုတာကို Lockheed Martin ကုမ္ပဏီရဲ့အကြီးတန်းဒုတိယဥက္ကဋ္ဌ Tim K. Hill ကစင်ကာပူမှာလုတ်တဲ့လေယာဉ်ပြပွဲမှာအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းဒါနဲ့ပတ်သက်ရင်တရားဝင်ကျွန်တော်တည်ထားတာဘာမှမရှိဘူးလို့သူကဆိုပါတယ်။အရှေ့တောင်အာရှနိုင်ငံရဲ့လေတပ်ဟာတိုက်လေရင်၄စင်းဝယ်ယူဖို့အမေရိကန်ဒေါ်လာ413တန်းကိုသုံးဖို့ဇန်နဝါရီလမှာရထားခဲ့တာပ
ါအခုဆက်ပြီးတော့မြန်မာနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတစ်ပုဒ်ကိုဆက်ပြောပြပါမယ်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာဒီနေ့လုပ်တဲ့အာဆီယံအဆင့်မြင့်ရာရှိကြီးတွေရဲ့အစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့အကြီးတန်းတာဝန်ရှိသူတို့အွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆောင်နရီချွန်းက VOA ခမာဌာနကိုပြောလိုက်ပါတယ်။တကယ်တော့အာဆီယံနိုင်ငံရဲ့ဝန်ကြီးအစည်းအဝေးကိုမနေ့ဖြန်မှာကျင်းပဖို့ရှိပြီးအဲ့ဒီအစည်းအဝေးမတိုင်ခင်မှာအခုအဆင့်မြင့်ရရှိကြီးတွေရဲ့အစည်းအဝေးကိုကျင်းပတာပါ။အာဆီယံနိုင်ငံရဲ့ဝန်ကြီးအစည်းအဝေးမှာစစ်ကောင်စီကခန့်ထားတဲ့ဝန်ကြီးအဆင့်ကိုပေးမတက်ဖဲနိုင်ငံရေးရခံထားသူမဟုတ်တဲ့တာဝန်ရှိသူတို့တက်ရောက်ဖို့အာဆီယံဘက်ကအကြောင်းကြားခဲ့ပါတယ်။ဒီပေါ်မြန်မာစစ်ကောင်စီကဝေဖန်ပြောဆိုခဲ့ပြီးဝန်ကြီးအဆင့်စီဝေးကိုတက်ရောက်ဖို့ဘသူကမှလှမမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တကယ်တော့အာဆီယံနိုင်ငံကြီးဝန်ကြီးစီဝေးကိုထိုင်းနဲ့ဘရူနိုင်းနိုင်ငံတွေကအွန်လိုင်းကတဆင့်တက်ရောက်မှာဖြစ်ပြီးကျန်းနိုင်ငံတွေကတော့လူကိုယ်တိုင်တက်ရောက်ကြမယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနကပြောပါတယ်။အခုစီဝေးဟာကမ္ဘောဒီးယားနိုင်ငံအာဆီယံလက်ကျဥက္ကဋ္ဌဖြစ်လာပြီးပထမဆုံးကျင်းပတဲ့စီဝေးလည်းဖြစ်ပါတယ်ခင်ဗျာ။ VOA American သံရဲ့2022ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ဗိုလ်တူးညထိတ်တန့်ရောက်သတင်းတွေကိုကျော်ပြပြီးမှာကိုချော်ချော်သိန်းနဲ့အလိမ်ပါတို့ကပြောပြခဲ့တာပေါ့နော်အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးနောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့စစ်ကောင်စီတိုက်လေရင်ပြက်ကြပြီးလေရင်မှုတူသေဆုံးခဲ့တဲ့သတင်းပါစစ်ကောင်စီရဲ့မန္တလေးတဒါဦးလေတပ်စခန်းကတိုက်ခတ်ရေးလေရင်တစ်စီးဟာလေ့ကျင့်ပြန်သန်းနေချိန်မှာဆက်ချုပ်ရင်းပြီးပြက်ကြခဲ့တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ခဲ့ပါတယ်ဒီတိုက်လေရင်ပြက်ကြတာကစကိုင်းတိုင်းဘက်မှာဖြစ်ပြီးဒီပြက်ကြမှုကြောင့်လေရင်မောင်းဖြစ်တဲ့လေရင်မှုဗိုလ်ကြီးဟိန်းထက်အောင်တေဆုံသွားခဲ့ရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုသားညင်ဦးပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီရဲ့လေဒါစခန်းတစ်ခုဖြစ်တဲ့မန္တလေးတရဦးလေဒါစခန်းကတိုက်ခိုက်ရေးလေရင်ဒဇင်ဟာဖေဖော်ဝါရီလ16ရက်နေ့ဗိုလ်တုံးနေ့မနက်ပိုင်းမှာစကိုင်းမြို့နယ်ကြီးက ရင်းမြစ်ချီအင်းအတွင်းကိုပြက်ချခဲ့တာပါဒီတိုက်ခိုက်လေရင်ဟာလက်ချင်ဧရိယာမှာပြန်တန်းနေတဲ့အချိန်ဆက်သွယ်မှုပြတ်တောက်သွားပြီးတော့တခြားလေရင်ဒဇင်းနဲ့လက်လံရှာဖွေချိန်မှာရင်းမြစ်ချီအင်းအတွင်းကိုပြက်ချနေတာကိုတွေ့ရှိခဲ့ရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်လေရင်ပြက်ချမှုမဖြစ်မီမနေ့ပိုင်းလူကအဆိုပါလေရင်ကိုတွေ့ရှိခဲ့တဲ့ဒေသခံတူကတော့ view ကိုခုလိုပြောပါတယ်
ကွာဒီတက်ကနေတက်ပြန်သွားတာကနေနေနေပါဆိုအောက်ကနေလှမ်းကြည့်ရင်တော့ဘိန်းနေတော်မြင်ရတယ်သူကဝဲလုံးနဲ့နေနေအဲ့ဒီမှာသူကဟိုဘက်အဲ့ဘက်ဟိုရင်းနဲ့အင်းနဲ့ရောက်တော့ပြတ်ကြတယ်နောက်ကတစည်းကတဲ့အရင်တစည်းပြတ်တဲ့အတိုင်းကြတော့သူကနောက်တစည်းကအဲ့နာယူဝဲတော်မကြပါဘူးနောက်တစည်းကနည်းနည်းတော့မြင်တယ်သူကအမြင်နဲ့ပြန်ပြီးအဲ့လမ်းတော်တိုင်းပြန်လိုက်သွားတယ်အဲ့ဒါပဲရှိတာအကောင်ဖရီတိုင်းပဲပုံမှန်မှာပဲကျွန်တော်လည်းဆိုင်ကစီးဆိုတော့အဲ့ပုံမှန်တိုင်းပဲကြားတာပါအဲ့နေကိုတော့မထွက်ဘူးသူကပုံမှန်တိုင်းပဲမောင်းနေဒါမှနေနေလေးမှဖြစ်တယ်အဲ့ဒါပြီးတော့တိတ်မကြဘူးအဲ့ရရင်းမြင်းနဲ့မှပြက်တာ
လင်းပြက်ကြတာကြောင့်လင်းမှုဖြစ်တဲ့ဘူကြီးဟိန်ထက်အောင်သေဆုံးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပြက်ကြပြီးတော့မကြခင်မှာပဲလင်းမှုရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့တယ်လို့လင်းပြက်ကြတဲ့နေရာကိုကူညီဖို့တောင်းရောက်ခဲ့တဲ့စကိုင်းမျိုးကလူမှုကူညီအသင်းတစ်ခုကအခုလိုပြောပါတယ
်လူအလောင်းကိုဟယ်လီကော်ပတာနဲ့ပြင်နေတာကြီးဟောလောင်းကရင်းမဖက်ဘူးလေတော့သူကြီးရတိတ်နေပြကြီးရတိတ်တော့ဆင်းဆင်းတူးတယ်လူတို့ပြောတယ်ကြီးဟုတ်ကြီးကဟွာလောက်ပဲဒူးတဝဲကြော်ကြော်ပဲဆောင်းလောက်ပဲရှိတာအဲမှာသူတို့ရောက်တဲ့ချိန်သူတို့စက်ပြီးနေသွားတော့အမတွေ့ရသူကြားပြီဟုတ်ဟုတ်ကဲ့ဟုတ်ကျွန်တော်ကတော့ဒီတိုင်းမျိုးလူကြီးဘိုးသွားထွက်တာမျိုးရှိတယ်ဟွာဆိုလူမျိုးရဲ့လူကြီးကားရဟုတ်ညွာတရွာရှိတယ်သူအဲမှာရောအဲကျွန်တော်တို့ပြစ်ဖင်နေမှာရောရှိတယ
်ဒီလေပြက်ကြမှုဟာဆက်ချုပ်ရင်းနာကြောင်းလို့ဆိုပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပြီးတော့ပြက်ကြတဲ့လင်းအမျိုးအစားနဲ့ဆက်ချုပ်ရင်းနဲ့အကြောင်းရင်းအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးလင်းပြကြပြီးတဲ့နောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေအရတော့ပြကြတဲ့လင်းဟာ effect အမျိုးအစားပြင်ဖြစ်တယ်လို့သိရပါတယ်။2018ခုနှစ်တုန်းကတမရော်ပိုင်း Y8 အမျိုးအစားသေယူပို့ဆောင်ရင်လင်းဟာရာသီဥတုဆိုးကွားတာကြောင့်ဒဝဲကမ်းလွန်ပင်လယ်ပြင်မှာပြက်ကျပြီးတော့လင်းပေါ်မှာလိုက်ပါလာတဲ့လူပေါင်း122ဦးသေဆုံးခဲ့တယ်လို့ပဲ။ပြီးခဲ့တဲ့2021ခုနှစ်ဇွန်လ10ရက်တုန်းကလည်းပြည်ဦးနယ်မြို့အနီးစခန်း၄စိတ်အနီးမှာလည်းတမရော်ပိုင်းလင်းပြက်ကျခဲ့လို့ဆရာတော်တန်ကတော်ပါဝင်လူပေါင်း73ဦးသေဆုံးခဲ့ပူပါသေးတယ်ခင်ဗျာ။
စစ်ကောင်စီလင်းပြက်ကြပြီးလင်းမှုတူးသေဆုံးခဲ့တာကိုကိုသားညုံပြောပြခဲ့တာပါအခုတော့ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်အတင်းကတိုက်ပွဲထဲမှာလက်နက်ကြီးတွေသုံးခဲ့တဲ့အကြောင်းပါရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်တပ်တွေကြားဒီနေ့တိုက်ပွဲဖြစ်ပွားပြီးမြို့ကန်တွေဘေးလွယကိုတင်ပြေးထွက်ပြေးတင်ဆောင်ခဲ့ရပါတယ်မိုးပြဲမြို့ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်နေရာယူပြီးပြည်သူ့ကာကွယ်တပ်တွေရှီယာကိုလက်နက်ကြီးတွေပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှမ်းကုန်းကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့တွေကပေါ်ဦးတရက်ကွက်မှာပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားဒီနေ့မနက်ပိုင်းတိုက်ပွဲတစ်ကြိမ်ဖြစ်ပွားပြီးတော့အခုညနေပိုင်းမှာတစ်ကြိမ်ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့မိုးပြဲမြို့ကန်တူကပြောပါတယ
်ကျွန်တော်ကပြီးတဲ့ချိန်ကပေါ်ပေါ်ပေါ်ဆိုပြင်းနေတဲ့ချိန်ကစက်တနိုင်ခွဲကလေးကိုစက်ပြပါလေအခုပါမအခုနောက်တချီကပြီးသွားပြီခုမှပြန်လဲပြီးတော့အသေးတောင်ဖြစ်နေတယ်ခင်ဗျလက်နဲ့ကြီးတွေကကြီးကြီးနေပဲအတော်ရရွက်တဲ့မှာပြစ်ခိုက်တိုင်မှုရှိတဲ့ခါကျတော့ကျွန်တော်ဝဲရောကျဲရောအစာတွေငှရယ်လူရောဘာဖြစ်လဲဟုတ်မနဲ့ဆက်တနိုင်ခွဲကြတယ်အောင်နော်ခုထိရသမီးမစားရတဲ့ဒီသူလူထုလည်းအများကြီးရှိပါတယ်ကိုလုံးကြောက်လန့်ရှာတယ်ခင်ဗ
ျစစ်ကောင်စီတက်တွေဟာမနေ့တုန်းကတင့်ကားတွေနဲ့စစ်အင်အားအများအများနဲ့မိုးပြဲမြို့ကိုစစ်ကြောင်းဆင်းလာပြီးတော့နေရာအနက်မှာတက်ဆွဲပြီးနေရာယူထားတယ်လို့ဒေသခံတွေကပြောပါရတယ်။အဲဒီနောက်ဒီကနေ့မနက်ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားတာလို့ပြောပါရတယ်။မိုးပြဲမြို့ကဒေသခံကာကွယ်ရေးတပ်တွေရှိမယ်လို့ထင်တဲ့နေရာတွေဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပြပါပါရတယ်။
မနေ့ညညလေခင်ကတည်းကစစ်ကြောင်းကဒီမိုးပြဲပြည်ဆိုင်ခမရ၄နှစ်နဲ့စစ်ကြောင်းကလည်းမိုးပြဲမြုပ်ဆဲကိုဆင်းလာတယ်။နောက်အကွာလည်းစစ်ကြောင်းဆက်လာတော့ဒီမိုးပြဲဆဲကိုစင်ကားတွေနဲ့ဆက်တာပေါ့စင်ကားသုံးကြီးနဲ့လည်းဆက်တယ်ဒီကူရင်အားများပြားနေပေါ့နော်။နောက်ဒီမနေ့မှပေါ့ဒီမနေ့ဆင်းလိုက်ဆွဲဝန်းကျင်တော့မှစစ်ကားမှုတွေဖြစ်လာတာပေါ့။ဒီနာယူဝဲဆနာယူဝန်းကျင်လာတော့သူကပြန်လာပြစ်ခတယ်နောက်မှနောက်ပိုင်းကကြာသူလက်နဲ့ကြီးနဲ့ပဲပြည်ကများတယ်စစ်ကောင်စီကဒီလက်နဲ့ကြီးနဲ့လည်းမြုပ်ဆဲကိုလမ်းထူတာပေါ့နော်သူတို့တန်တရားရှိတဲ့နေရာကိုသူတို့လက်နဲ့ကြီးနဲ့လမ်းထူတယ်အခုချိန်လည်းလမ်းထူတော့ပ
ါစစ်ကောင်စီအဖွဲ့ကမိုးပြဲမြို့ဘက်ကိုစစ်ကြောင်းတက်လာပြီးနေရာတော်တော်များများမှာဝင်ရောက်စီးနင်းတဲ့အချိန်မိုးပြဲဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးပြဲမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်မနေ့ကဆက်နေတယ်ဒီကတော့ဒီသူတို့မျိုးလည်းမနေဘူး ်စီအိုမနီယာဆက်ပြီးတတိပေးတယ်ပြီးတော့ဘယ်တော့ညင်းလို့မရနဲ့ဒီရဲ့တတိမှုရောအဆဖြစ်တယ်ခင်ဗျာခုလောဆယ်တော့တတိမှုရောဖြစ်နေတယ်လို့ပြောလို့ရတယ်ခင်ဗျာစစ်ကောင်စီကတော့လက်နက်ကြီးတွေနဲ့တော့ထူနေတယ
်အခုလိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆွန့်ခွာပေးလို့ရကိုထွက်ပြေးရှောင်တိန်လာရတဲ့သူတွေရှိတယ်လို့မျိုးရဲမှာပဲပိတ်ပြီးတော့ကြံနေသူတွေလည်းအများအပြားရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူကဆိုပါတယ
်ဒီတပ်ခံတွေကရှောင်တိန်နေကြတာပေါ့အခုစီမြို့ထဲမှာပိတ်မိနေတဲ့လူတွေအများကြီးပါပဲအရှုပ်ကြီးမြို့အပြင်နားလောက်ရှိတဲ့လူတွေကကြတော့မြို့နဲ့ဆွန့်ခွာလို့ရတာပေါ့ဒါပေမဲ့မြို့ထဲကသွေးရှိနေတဲ့လူတွေကကြတော့မဆက်လာနိုင်တဲ့လူတွေအများကြီးရှာပါသေးတယ်အဲ့ဒါကရှိတဲ့ခါကြတော့
လက်တလောဒီမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားကြားပြည်နယ်အပါအဝင်မြန်မာနိုင်ငံရဲ့နေရာတချို့မှာဒီကနေ့အထိတိုက်ပွဲတွေကဆက်ပြီးဖြစ်နေတာပါမိုးပြဲမြို့ထဲမှာတိုက်ပွဲဖြစ်တာဒါနဲ့ပါဆိုရင်3ချိန်ရှိသွားပြီဖြစ်ပါတယ်ဒေသအခြေအနေတည်ငြိမ်လာရင်ဒေသခံပြည်သူတွေကနေရက်ကိုပြန်လာလိုက်အခြေအနေဆိုရင်ဘေးလွတ်ရာကိုပြန်ပြေးကြလိုက်နဲ့မြို့ကန်ဒေသခံပြည်သူတွေဟာအခုလိုမျိုးမကြမကြာစစ်ဘေးတန်းရှောင်နေကြရတာဖြစ်ပါတယ်ရှင်
။မိုးပြဲမြို့တိုက်ပွဲတဲ့လက်နက်ကြီးသုံးတဲ့အကြောင်းမဆုမွန်ပြပြခဲ့တာပါ။အခုတော့ကရင်24ကီကောမြို့တင်နာကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်တွေထွက်ပြေးနေရတဲ့အကြောင်းပါ။ကရင်ပြည်နယ် KNU ကရင်မြို့သားစီယုံတပ်မ6ထင်းချုံရနယ်မြေဖြစ်တဲ့မြဝတီခရိုင်လေးကီကောမြို့သစ်အနီးဖလူးလေးရွာဘက်မှာ KNLA ကရင်မြို့သားလူမျိုးရေးတပ်ဖြစ်သူကာကွယ်တပ်စတဲ့တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်ဒီနေ့မှာတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေရှိတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေလည်းထပ်ပြီးထွက်ပြေးလာနေကြပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ခင်ဗျာ
ကရင်ပြည်နယ် KNU ကရင်မြို့သားအစည်းအရုံးတက်မ6ထိန်းချုပ်ရနယ်မြေဖြစ်တဲ့မြဝတီခရိုင်၄ကီကောအနီးဖလူးလေးရွာဘက်မှာ KNL ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာဖေဖော်ဝါရီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။အဲကျွန်တော်တို့ဒီမှာကဟိုစားပေါ့ KNL ကတိုင်းရင်း29တိုင်းနဲ့ဆက်ခွန်နဲ့ဟိုလာပေါ့ PDF တွေနဲ့ပေါ့ဟုတ်ကဲ့အခါရ960ဒီလီဂီကောမတက်ဆွဲရတဲ့တက်ပဲဆလူးမှာတိုက်ပွဲဖြစ်တယ်မနေတဲ့အစားဖြစ်တယ်ဒီနေ့လည်းတနေကုန်ပြစ်နေတယ်နေ့လည်းကလက်နက်ကြီးတွေလည်းပြစ်တယ
်
အဲ့ဒီဖလူးဒီစာပြင်းကြောင်းနဲ့ဖုန်းကြောင်းနားမှာပေါ့နော
်ဟုတ်က
ဲ့အဲ့မှာတက်ပွဲတွေကြီးပြစ်ဖြစ်တယ်အနောက်အမြောက်ကုန်းကနေလီဂီကောအမြောက်ကုန်းကနေတော့လဲအဲ့ဒီဖလူးဘက်ကိုနှမ်းပြစ်တယ်ရန်တန်းပြင်လာပါတော့အဲ့ဒါတနည်းဆိုအခုချိန်ကြည့်တော့ပြင်နေလို့မယ်လာပြစ်သွားတာရဟန်းရင်လည်းလာပြစ်သွားတာပထမကင်းတော့လာနေနေလာကင်းတော့ပါတယ်ကင်းတော့ပြီးတော့ရဟန်းရင်လည်းပြစ်သွားတာဟုတ်ကဲ့
ဖေဖော်ဝါရီလ16ရက်နေ့မှာတော့ဒုက္ခသည်တွေပုန်းခုန်နေတဲ့နေရာတွေနာရဟတ်ရင်တွေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်လဲတောင်ရင်မြကန်းနာကိုဒုက္ခသည်တွေထတ်တိုးလာနေတယ်လို့လဲဒုက္ခသည်တွေကိုအစားအသောက်အကူအညီပေးနေသူတူကပြောပြပါတယ
်တပွဲတွေဖြစ်နေတယ်မနေ့ကလည်းဖြစ်တယ်မနေ့ကလည်းပြစ်နေကြတယ်ပေါ့နော်ဒါတော့ဒီညနေလည်းရဟတ်နေလားဖြစ်တယ
်
ဥဆောင်ကတကြောမှအခုမနေ့ကညနေစီရော1650လောက်ရှိတယ်အခုထပ်ပြေးလာဆိုတော့2000ကျော်မှနေပြီပြီးတော့အဲ့ဒါတချမ်းလေးပဲဟိုဘက်ကောက်ကြီးတစုလေးပဲစရနေမှာတော့ရှိအောင်မယ်စရနေမှာလည်းရှိတယ်ဟိုဘက်ကြောက်ခက်ဘက်တို့ဝလီဘက်တို့ဟိုဘက်ဒီမှာလည်းရှိတယ်
နှစ်ဖက်တိုက်ပွဲတွေကြောင့်ကိုနေ့စဉ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်ပါစစ်ဘေးရှောင်တွေဟာသူတို့ကျေးရွာတွေကိုအခုထိမပြောင်းနိုင်ကြသေးပဲတဖြည်းဖြည်းနေရာပြောင်းရွှေ့ရင်းနဲ့တေဘောဘို့ဆိုတဲ့နေရာမှာအစုဝေးနဲ့ရောက်နေကြတယ်လို့လည်းကိုစောမွန်ကပြောပြပါတယ်
။စစ်ရှောင်တွေလည်းဒုက္ခရောက်တာပေါ့နော်။အခုစစ်ရှောင်တေဘောဘို့တို့အဲဒီကျွန်တော်တို့ဒီစုံစည်းမြိုင်တို့အဲအဲ့ဘက်မှာလည်းစားစုပြုံပြီးနေရတာပေါ့ဒီပကန်းအပိုးတွေဟာလည်းညှာစားရမယ်
ကရင်ပြည်နယ်မြဝတီခရိုင်လေးကီကော်မြို့သစ်အတွင်းမှာခိုးလုံနေတဲ့လွှတ်တော်အမတ်နှစ်ဦးနဲ့ဆီယနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာနာဖီဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဖြစ်တဲ့ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်ရှင်။
လေကေကောမြို့တင်နာလေချောင်းကတိုက်ခိုက်မှုကြီးတွေကြောင့်ဒုက္ခသည်တွေထွက်ပြေးနေရတဲ့တွင်မတ်အေးမှာပြောပြခဲ့တာပါ။အခုတော့ရခိုင်မြောက်ပိုင်းဒုက္ခသည်စခန်းတချို့ရိတ်ခါနဲ့တောက်သွင်းရပြတ်တဲ့တွင်မှာရခိုင်မြောက်ပိုင်းကစစ်ပြေးဒုက္ခသည်စခန်းတချို့မှာစားနေရိတ်ခါနဲ့တောက်သွင်းရပြတ်လက်တာတွေရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။စစ်ပြေးဒုက္ခသည်တွေအနေနဲ့နေရပြန်ဖို့လည်းခက်ခဲနေသေးတယ်လို့စစ်ပြေးဒုက္ခသည်စခန်းတွေမှာအလှရှင်တွေလည်းနှဲပါလာတာကြောင့်အခက်ကြုံရတာဖြစ်တယ်လို့လဲစစ်ဘေးဒုက္ခသည်တွေကဆိုပါတယ်။ရခိုင်ကစစ်ဘေးဒုက္ခသည်တွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝင်းလိုက်ပြပြပေးပါဦးခင်ဗျာ
။ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေဟာအချိန်ကာလကြာလာတာနဲ့အမျှအကူအညီထောက်ပံ့မှုအားနည်းလာသလိုစခန်းတချို့မှာအခုဆိုရင်စားနပ်ရိက္ခာရောတောက်သုံးရေပြက်လက်မှုပါရင်ဆိုင်လာရပါတယ်။ကျောက်တော်မြို့နယ်ကလူဦးရေ 3,000 နီးပါးနေထိုင်တဲ့ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေတောက်သုံးရေမရရှိတာကြောင့်ချောင်းရေကိုတုံးနေရပြီးဝမ်းရောဂါဖြစ်ပွားတာတွေလည်းရှိနေတယ်လို့စခန်းတာဝန်ကကိုခိုင်မျိုးအောင်ကပြောပါတယ
်ဒီကံမှာကဟာတုံးရေလေးအဆင်မပြေတော့ဘူးတောက်ဒီကံမှာမရှိတဲ့အတွက်ဒီအခုနကပြောတဲ့ပိုင်းလိုင်းကိုပဲမှင်ပြီးတော့တောက်ရေရောတုံးရေရောဟာအသုံးပြုနေကြတာကိုဒီမှာရောမှာနောက်ပြီးတော့ဒီချောင်းရေတင်ပြီးတော့ဒီတုံးနေကြတဲ့အရာတော့ရှိတယ်ကိုအဲဒီချောင်းရည်ဆိုတာကလည်းတအားကြီးပက်တယ်ဆိုတာဗာပြီဆိုတော့ချောင်းမှာဒီအင်တာတို့ဘာတို့ခြားရတာတွေရှိတာကိုဆိုတော့ဒီကျမ်းမာရင်းနဲ့ဟိုမညီညွတ်မှုဖြစ်နေတယ်ကိုဒါကြောင့်မို့ဒီခလေးတွေမကြမကြဝမ်းချောဝမ်းကြောဖြစ်တယ်ဝမ်းကြိုက်တာတွေဖြစ်တယ်အဲဒါကြောင့်မို့ဒီကျွန်တော်ကတော့ဒီတက်ဆိုင်သူကုညီပေးနိုင်တဲ့ဒီအဖွဲ့အစည်းတွေပေါ့နော်ဒီသူတို့ဒီ NGO INGO တွေပေါ့ကုညီတောင်းထားတာရှိတယ်သူတို့လည်းဒီကုညီပေးမယ်ကုညီပေးဖို့ကြိုးစားနေတာတွေရှိတယ်လို့ပြောတယ်ကိုနောက်ပြီးတော့ဒီကျွန်တော်ဒီကြရဲဟာဒီဇင်ဘာလောက်ကကလေးပေါ့နော်ဟိုဒီစစ်ကောင်စီဟိုအစည်းအဝေးမှာဒီပြန်ကြားထားတာရှိတယ်ကိုကုချင်းကြီးကဟိုတစုံတရာကုညီတုံးပြန်တာတော့မရှိသေးဘူးကောဟုတ
်ဒါအပြင်ပုံနှကျွန်းမြို့နယ်အတွင်းကအထက်မြလဲစစ်ဘေးဒုက္ခသည်စခန်းမှာလဲစားနပ်ရိက္ခာတွေလည်းမရှိတော့သလိုတောက်သုံးရည်တွေလည်းရှားပါနေပါတယ်အထက်မြလဲစစ်ဘေးဒုက္ခသည်စခန်းကကိုအောင်နိုင်ဝင်းကတော့ရေမရှိတာကြောင့်မြစ်ကစားငံရည်တွေကိုတုံးနေရတယ်လို့ပြောပါတယ
်စားနပ်ရိက္ခာရှားပါနေတာဒီတွေလက်ချပါနေတယ်လူအလူစင်းလည်းမရှိဘူးလို့ချိုးရတယ်ချင်းငယ်ကြီးပဲချိုးရတယ်နောက်ပြီးတော့ကြိုက်တော့ရေးလဲတပွဲတွေပဲတပွဲတည်းနဲ့ချင်းမဖြစ်ဘူးအလူစင်းတွေလည်းမရောဘူးချင်းတွေလည်းကုန်နေတယ
်လက်ရှိရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုအစိုးရကစံရိတ်ခါထောက်ပံ့တာတွေရှိပေမဲ့လည်းလုံလောက်မှုမရှိဘူးလို့လည်းပုံနှကျွန်းမြို့နယ်စစ်မှုဇုံစစ်ဘေးဒုက္ခသည်စခန်းကတာဝန်ရှိသူတူကပြောပါတယ်အဲ့ဒီဒုက္ခသည်စခန်းမှာတောက်သုံးရည်တွေလည်းရှားပါနေတာမှာလက်ရှိမှာတော့အဖွဲ့တစ်ခုက3လစီမံကိန်းနဲ့ရေလူပေးနေတာကြောင့်အဆင်ပြေနေပေမဲ့အဲ့ဒီ3လပြင်းရင်တောက်သုံးရည်မရရှိတော့မှာကိုဆိုးရနေရတယ်လို့လည်းဒုက္ခသည်တူကပြောပါတယ
်ရက်ကတော့လုံလောက်တော့မရှိဘူးမိုးထောက်တပူညောက်တပူဆိုလို့ရှိရင်အဲတပူကလည်းစားတဲ့ပုပ်ကလူတွေလည်းရှိတယ်အဲကလေးဆိုလို့ရှိရင်တပူစားတယ်တပူကျော်နှစ်ပူစားတဲ့လူမှကြတော့ရက်ကလုံလုံလောက်လောက်မရှိတော့ဘူးတောက်သုံးရည်ကြတော့ဟိုအခုတော့ဟိုဆာရာဆိုပြီးတော့ဖွေးတပွေးရှိတယ်အဲ့ဒီဖွေးကတောက်ရည်သုံးရည်သုံးလို့ရတယ်အဲ့ဒီဟာတောက်လို့ရတယ်အဒီကရမိသက်ကောင်းနဲ့ပိုးပေးတယ်အဲဒီတော့ဒီနေ့တော့အခုရှင်တော့လုံလုံလောက်လောက်ရှိတယ်သူတို့က3လပေးဖို့လို့ပြောတယ်3လပေးရင်တော့ကျွန်တော်မှဘယ်ဘာရောက်မလဲဆိုတော့ညော်လို့ရှမရှိသေးဘူ
းရခိုင်ပြည်နယ်မှာလက်ရှိအချိန်ထိစစ်ဘေးဒုက္ခသည်9000ကျော်လောက်ဟာလုံခြုံရေးအာမခံချက်မရှိတာကြောင့်နေရပြန်ဖို့ခက်ခဲနေကြပြီးစစ်ဘေးဒုက္ခသည်စခန်းထဲမှာနေထိုင်နေရဆဲဖြစ်ပါတယ်ရခိုင်လက်နက်ကန် AA အဖွဲ့နဲ့စစ်တပ်အကြားပြီးခဲ့တဲ့2020ခုနှစ်စတေမာလာအစောပိုင်းကလေးကတိုက်ပွဲတွေရပ်တန့်နေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကာလာတွင်းမှာပဲမောင်တော့ဘက်မှာ AA အဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်မှာတိုက်ပွဲတွေတကြောပြန်ကြီးထွားလာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြပါတယ်ခင်ဗျာ
။ရခိုင်မြောက်ပိုင်းစစ်ဘေးဒုက္ခသည်စခန်းတချို့ရိတ်ခါနဲ့တောက်တုံးရပြတ်နေကြောင်းကိုစော်ဝက်လိုင်းပြောပြခဲ့တာပါ။ပို့ရူညာရဲ့ထင်းထင်းရောက်သတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်။VOA American တန်ရဲ့ Radio Season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ့ဗုဒ္ဓညပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစက်တိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဗုဒ္ဓညပြောပြပေးနေကြဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားကန္တာအပတ်စဉ်စီစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အပတ်စဉ်ကန္တာတွေမတိုင်ခင်အခုပထမဆုံးတော့ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးကန္တာကိုအရင်ဆုံးပြောပြပေးမှာပါကိုဗစ်စရုပ်ထလှိုင်းကာကွယ်ရေးအကြောင်းပါအခုမြန်မာနိုင်ငံမှာမြန်မြန်ဆန်ဆန်ကူးစက်ပြန့်ပွားနေတဲ့ကိုဗစ်အိုမီကရွန်မျိုးကွဲတဲ့ကြောင့်ကိုဗစ်စရုပ်ထလှိုင်းဆလာနေချိန်မှာကိုဗစ်ကာကွယ်ရေးနည်းလမ်းတွေလိုက်နာကြဖို့အရေးကြီးတယ်လို့ကျန်းမာရေးကြံ့ကျင်သူတွေကဆိုပါတယ်ဒီမှာလူထုချင်းစီအနေနဲ့ဘာတွေလှုပ်ဆောင်နိုင်ပါလဲလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသန့်စော်ကပြောပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေဟာစရုပ်ထလိုင်းစီကိုဦးတည်နေပြီဖြစ်ပါတယ်ယောဂဘုရှိတာကိုစစ်ဆေးတွေ့ရှိတဲ့လူနာအရေးအတွက်များလာသလိုဖြားနာတဲ့လူနာတွေလည်းတိတိတသားများလာတယ်လို့ကျန်းမာရေးပညာရှင်တိုင်ဝိုင်းမှာသတင်းတွေထွက်ပေါ်နေတာပါ။ကိုဗစ်တတိယလှိုင်းနှုန်းကကျွန်းလေးခဲ့ရတဲ့အခက်အခဲတွေ့ကြုံတွေကိုနမူနာယူပြီးစရုပ်တော်လှိုင်းကိုရင်ဆိုင်ဖို့ပြင်ဆင်ထားတယ်လို့အင်္ဂလန်နိုင်ငံကွင်းအဲလစ်ဘတ်ဆေယုံဗာမင်ဂမ်မှာကိစ္စယောဂအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုကြံပေးတိုက်တွန်းပါတယ
်။အရေးကြီးဆုံးအနေနဲ့အလိုအဲကာဝေးဆေးကိုပြည့်ပြည့်ထူရပါ။လိုရင်လိုသလိုဘူစတာတွေခနာတက်တူတွေဖို့စ်တူတွေထူရမယ်။ပြီးလို့ရှိရင်အခုချိန်မှာကျွန်တော်တို့ပြည်သူတွေကပြည်သူတွေစီမှာပြည်သူတွေပဲရှိတဲ့အခါကျတော့ပြည်သူတွေချင်းချင်းကာကွယ်ဆောင်ရှားဖို့အရင်အရေးကြီးပါတယ်ခင်ဗျာဟုတ်ကျွန်တော်တို့တက်ဝိတ်မှာကျွန်တော်စိုးစိုးပြကြုံခဲ့တဲ့အဲဂျုံခဲ့တာတွေကိုအဲသင်ခန်းစာယူပြီးတော့ဒီက4ဝိတ်ကိုမဖြစ်အောင်4ဝိတ်ဖြစ်ရင်ဘယ်လိုလုပ်ရမလဲဆိုတာကိုလုပ်တင်တယ်ပေါ့နော
်ကာကွယ်ဆေးထိုးတာဟာကိုဗစ်ကိုရင်ဆိုင်တဲ့နေရာမှာထိရောက်တဲ့လည်ရန်တစ်ခုဖြစ်ပါတယ်ပြည်သူလူချင်းစီအနေနဲ့အခွင့်အရေးရတာနဲ့ကိုဗစ်ကာကွယ်ဆေးထိုးနိုင်အောင်ကြိုးစားနေပြီးဒီချိန်မှာကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုမပြတ်မကွက်လိုက်နာကျင့်သုံးပေးဖို့လည်းအလွန်အရေးကြီးတယ်လို့ဒေါက်တာကျော်ကျော်ထွန်းကအကြံပေးပါတယ
်။ပြည်သူလူချင်းစီအနေနဲ့ကျွန်တော်တို့လုပ်တဲ့နာတော့အရေးကြီးဆုံးတော့ကာကွယ်ဆေးထိုးပါပဲ။အရေးကြီးဆုံးကကာကွယ်ဆေးထိုးအခွင့်အရေးနဲ့ကာကွယ်ဆေးထိုးပါအတချက်။နောက်တစ်ခုကဘာလုပ်ရမလဲဆိုတော့ဒါအတိတိုင်းပါအပြင်ထွက်ရင်ခုနကလူအုပ်တွေရဲသွားမယ်ဆိုရင်နောက်အဲဘတ်စကားစီမဲ့ပါမယ်ပေါ့နော်လူအုပ်တွေရှိရစီသွားမယ်ဆိုလို့ရှိရင်အများတဲ့အဲ face mask ကို face mask တက်ပေါ့စနစ်တကျတက်ပေါ့နော်အဲအဘုတ်နဲ့လောက်ထားရင် mask တက်မယ်တကယ်ကိုစအဲဖြစ်နိုင်တော့ N95 ပေါ့မဖြစ်နိုင် N95 မရမယ်ဆိုလို့ရှိရင်လည်းလိုစာကြီးက mask လိုမျိုးတေချာကောက်ဝဲပေးနိုင်တဲ့ mask မျိုးကိုတေချာရွေးတက်ပေါ့နော်စနစ်တကျမတ်တက်တဲ့ခါကျရင်လည်းနီးစနစ်မှာတက်ဖို့လိုပဲပေါ့နော်တစ်ချက်နောက်တစ်ခုကကျတော့ social distancing ပေါ့တရားနဲ့တရားဖြစ်နိုင်ရင်တော့အလို6ပြအကွာခွာနေပေါ့နော်နောက်တစ်ချက်ကကြတော့လက်ဒီကိုခဏလက်ကိုပေါ့နော်နီးမှန်လမ်းမှန်နဲ့ခဏလက်ကိုဆက်ပြရနဲ့ပေါ့နော်နီးမှန်လမ်းမှန်နဲ့တရားဆေးပြီးမယ်အကယ်၍အဲဂျင်းနဲ့ဆက်ပြရမရှိဘူးဆိုလို့ရှိရင်လည်းအဲ hand sanitizer ကိုခဏအဲလက်ဒီကိုလက်ကိုအဲ sanitize လုပ်တာမျိုးလုပ်တင်တယ်ပေါ့နော်ပြီးတော့နောက်တစ်ခုကကြတော့အဲကိုယ့်ရဲ့လက်ဒီနဲ့အဲမျက်နှာတွေနှာခေါင်းတွေအဲမျက်စိတွေကိုဟိုခဏအဲမပုတ်တဲ့မထီတွေးနဲ့ပေါ့နော်ဟုတ်အကယ်၍နောက်တစ်ခုကအရေးကြီးအဲ့ဒါကြဒါရရောဒါရလွတ်အဒါရကြလူဟိုဖြစ်နိုင်ပေါ့လူနိုင်ပေါ့တယောက်ချင်းဒီအဲ့လိုမဖြစ်မနေနှုတ်တင်တဲ့အရာပေါ့နော်တကယ်အပရိဖြစ်တာလို့ရှိရင်အဲ့နောက်တစ်ခုကကြတော့အကယ်ကိုယ်စီမှာစင်တန်လေးပေါ်လာမယ်ဆိုရင်ပေါ့ဥမာဖျားမယ်စပြီးချောင်းဆူလာမယ်နှာစီချောင်းဆူမယ်လက်ပင်းနာမယ်အနံ့နေဟိုအရသာတွေပြောင်းမယ်ပေါ့နော်အဲ့လိုမျိုးဒီကိုဗစ်နဲ့ပတ်သက်တဲ့စင်တန်ပေါ်လာပြီးဆိုရင်လည်း isolation အမြန်လုပ်ပေါ့နော် self isolation ပေါ့အဲ့လိုမျိုးကိုယ့်အခန်းထဲမှာကိုနေပြီးတော့အဲ့လိုတကားပိတ်အပြင်အဲ့တကားပိတ်အပြင်လူနဲ့ပစ္စည်းကို share သုံးတာပိုင်းမလုပ်နဲ့ပေါ့နော်ဒါကတော့ဖြစ်နိုင်အိမ်သာတော့မှဟိုအိမ်သာတွေပိုင်း share မသုံးနဲ့ပေါ့နော်အဲ့နောက်တစ်ခုကကြတော့အဲ့မှာတမင်းတွေပါရေးစားမယ်ဆိုလို့ရှိရင် self isolation လုပ်ရတဲ့အချိန်မှာပေါ့တမင်းပါရေးစားမယ်သူကအခုခံမှာကုစားရပါလေလောက်ရပါပေါ့နော်အကယ်၍မဖြစ်မနေအဲ့လိုအိမ်သားတွေပါရေး share သုံးရမယ်ဆိုလို့ရှိရင်ကိုထိတိခဲ့တဲ့မျက်နှာပြင်တွေကိုတိတ်ချာပေါ့နော်တန့်ဟိုက clean ပြန်လုပ်ဖို့အရေးကြီးပါတယ်ဟုတ်ပြီးနောက်တစ်ခုကအရေးကြီးတာကဟိုဘေးနေရာမှာဖြစ်ဖြစ်အဲ့ချောင်းဆိုးအောင်နှာချေရပဲလုလုအဲ့လက်ကင်ပွားရေးလက်ကင်ပွားသုံးဖြစ်နိုင်တော့ tissue လက်ကင်ပွားရေးသုံးပြီးတော့ချောင်းဆိုးအကယ်မရရင်တော့အဲ့လက်တွေတကောက်ကွေးလက်တကောက်ကွေးကြပါချောင်းဆိုးအောင်မျိုးတိတ်ချာလုပ်မယ်ပြီးရှင်အဲ့ tissue တွေကိုစနစ်တကျအမိုက်ပုံလေးကိုပြန်ပြစ်ပြီးကိုလောက်ကိုတရားစေးရမျိုးပြန်လှုပ်တင်ပါလေ
ကိုဗစ်ကောက်ဝဲဆေးထိုးတဲ့နေရာမှာအခြေအေဘလောက်ထိုးတင်နေဆိုတာကိုလူများကတွေးဟဖြစ်နေကြတာပါ ဘလူးတွေတွေဟာကာဝယ်ဆေးနှစ်ကြိမ်ထိုးယုံနေလုံလောက်ပြီးဘလူးတွေကတော့ကာဝယ်ဆေးနှစ်ကြိမ်ထက်ပိုပြီးထိုးတင်နေဆိုတာတွေကိုဒေါက်တာကျော်ကျော်ထွန်းက UK နိုင်ငံရဲ့အထွေထွေပေါ်အခြေခံမိအခုလိုကြံပေးပါတယ
်အကြံပေးချင်တာပါလို့ဆိုအခွင့်အရေးရရနဲ့ကာဝယ်ဆေးကိုမဖြစ်မနေထိုးလာတဲ့တာခင်ဗျာဘာဖြစ်လို့ဆိုတော့ကာဝယ်ဆေးတည်တာလင်းကိုကိုအဲ့လိုအကာဝယ်ပြီးမှအဲ့လိုရိုးရိုးစိုးစိုးစိုးစိုးဘဝမဖြစ်အောင်ကာဝယ်ပြီးမှဒါတို့ကကျွန်တော်တို့ဘလိုကဝယ်ဈေးထိုးတာကြောင့်ဒီမှာဘလိုထိုးနေလဲဆိုတော့အဲ first to second dose ကကျွန်တော်တို့အနည်းဆုံး10ပတ်လောက်ခွာပြီးထိုးရပေါ့နော်။နောက်ဟို third dose လို့ခေါ်မှာပေါ့နော် third dose ကိုကြာတော့ဘလိုလူတွေကိုထိုးပေးလိုက်ဆိုရင်ဥမာကုကံအားကျနေတဲ့လူတွေကုကံ third dose နဲ့ booster ဆိုတာခွာရခင်ဗျာဒီမှာကကျတော့အဲဥမာ third dose ကကြာတော့ဘယ်လိုလဲဆိုတော့ဥမာကုကံအားကျတဲ့လူဥမာ cancer ဖြစ်တဲ့လူတွေအဲမှာနောက်ကကျတော့ steroid လိုမျိုးဆေးကိုအဲဆွဲတောက်နေရတဲ့လူတွေအဲ့နောက်ကန်ဆာနဲ့ပတ်သက်တဲ့အဲ့လိုမျိုးtreatment တွေအဲရောဂါကုသမှုကိုခံယူရတဲ့လူမှာဆေးသွင်းနေတဲ့လူတွေတိုက်ခင်းနေတဲ့လူတွေပေါ့နော်အဲ့အဲ့လိုမျိုးနောက်တစ်ခါကျတော့အဲ urine ချစီအစားသွင်းထားတဲ့လူတွေနောက် organ transplant အဲ့လိုခန္ဓာကိုယ်ဥမာကြောက်ကအစားထိုးအသည်းအစားထိုးလုပ်ထားပြီးတော့အဲ့လိုမျိုးဆေးတောက်နေရတဲ့လူတွေဥမာခုခံအားကျနေတဲ့လူမျိုးလူတွေမျိုးဆိုရင်တော့ကျွန်တော်တို့ third dose ကို10ပတ်ဆိုရအောင် second dose 2 week 10ပတ်အဲ့10ပတ်กว่าနဲ့ကျွန်တော် third dose ဆိုပေးတယ်အဲ့ဒီလူတွေကိုပဲ photos တက်ထိုးပေးတယ်ပေးချင်ပါလေဆိုရင် third dose ထိုးပြီးတော့3လကြာရင်အဲ့လိုလူတွေကို photos ထိုးပေးရပေါ့နော်ဒါကတသက်တစ်ခုတသက်အုပ်စုပေါ့နောက်တစ်အုပ်စုကကျတော့လူတိုင်းကတော့ first to second dose ရမယ်နောက်တစ်အုပ်စုကကျတော့ခုနကမျိုးယောဂအခမ်းမရှိဘူးပါဘူးဆိုရင်တော့အဲ့သူတို့ကကျတော့ booster ပေါ့ booster ကိုဘယ်လိုထိုးပေးရဆိုရင် second dose ထိုးပြီးတော့ and then 3လောက်ကြာရင်ပြီနောက်ကျွန်တော်တို့ booster ထိုးပေးရပေါ့နော်ဟုတ်ဒါကတော့ကျွန်တော်တို့ဒီမှာလုပ်နေရပေါ့နော်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံကလူမျိုးကိုမြန်မာနိုင်ငံသားတွေကိုပြောစေချင်တာကပြောချင်တာကကျွန်တော်တို့အဲ့ခွင့်ရရနဲ့ကာဝေးတို့ထိုးတဲ့ပေါ့နော
်ကိုဗစ်ရုတ်ထောက်လိုင်းကိုဦးတည်လာတဲ့အချိန်မှာပြည်သူတွေ့တယောက်ချင်းစီအနေနဲ့လိုင်းနာလှုံ့ဆော်တဲ့အချက်တွေကိုသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
မြန်မာနိုင်ငံမှာအိုမီခရွန်မျိုးကွဲသစ်တွေ့ပြီးကိုဗစ်စရုပ်ထလိုင်းတက်လာချိန်မှာဘလူးလူတွေဘလူးကာကွယ်ဆေးအသေးစိတ်ထိုးသင့်ပုံကိုဒေါက်တာသန့်စော်ကလူလူနဲ့ကျန်းမာရေးအစီအစဉ်မှာအသေးစိတ်ရှင်းပြခဲ့တာပါအခုတော့ဥကျော်စန်သားရဲ့မြန်မာရေးသုံးသက်ချက်ပါ ICJ မှာမြန်မာအမှုရှေ့ဆက်မဲ့အလားအလာကိုပြောပြထားပါတယ်နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုတဲ့အမှုမကြာခင်မှာပြန်လည်စတင်တော့မှာဖြစ်ပါတယ်အမှုသွားအမှုလားဘလို့ရှိနိုင်ပါလဲဥပဒေအထောက်ကူပြုခွင့်ရက်ကလူခွင့်ရေးရှေ့နေကြီးဥအောင်ထူးနဲ့ဥကျော်စံသာဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ
လုံးဒီကနေ ICJ မှာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြဖြစ်တဲ့အမှုကိုမကြခင်ပြန်လည်စတင်တော့မှဖြစ်ပါတယ်2019တုန်းကမြန်မာနိုင်ငံဘက်ကကံကွက်တဲ့ကိစ္စပေါ်လေကံကွက်လော်ကိုတည်ဝင်မတွေ့ရတော့လဲပဲအဲ့ဒီမြန်မာနိုင်ငံဘက်ကအဓိကအကျိုးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ William Chambers ရဲ့ဆောက်လက်ချက်အထက်မှာပထမတစ်ပိုင်းကတော့ဂမ်ဘီယာနိုင်ငံဟာ proxy နိုင်ငံ OIC ကိုကိုစားပြုပြီးတော့ဆွဲတဲ့နိုင်ငံသားဖြစ်တယ်သူဟာဒီအမှုမှာတကယ်နစ်နာရတဲ့လူနစ်နာသူမဟုတ်တဲ့အတွက်ကြောင့်ဆွဲဆိုပိုင်ခွင့်မရှိဘူးဆိုပြီးတော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်ကိုစင်ကာထားပါတယ်နောက်တစ်ခုကတော့ ICJ ဆိုတဲ့တရားရုံးရဲ့ jurisdictionစီရင်ပိုင်ခွင့်ကိုစင်ခေါ်ထားပါတယ် ICJ ဟာ genocide ကိုသာလျှင်စစ်စစ်စီရင်နိုင်တယ်အခုဖြစ်တဲ့ကိစ္စက genocide မမြောက်ဘူးလူတွေကိုစက်ဖြတ်ကျူးလွန်မှုတွေရှိခဲ့တော်လဲတာဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုသာဖြစ်တဲ့ crime against humanity သာဖြစ်တယ်လို့အဓိကအဲ့ဒီနှစ်ချက်ကိုကံကွက်ခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထွေးအောင်ပို့ပြီးတော့ရှင်းအောင်ပြောပြနေမှာပါဟုတ်ပါလားဟုတ်
ဒီလိုပါဟို2ပိုင်းရှိပါတယ်2ပိုင်းကတော့preliminary objection လို့ခေါ်တဲ့ပနာမကံကွက်တဲ့ပိုင်းပေါ့လေနောက်တစ်ပိုင်းက merits of the case ကိုခေါ်တဲ့မှုရဲ့အရေးသွေးမှုရဲ့နှစ်သာရပေါ့အဲ့ဒါတစ်ပိုင်းရှိပါတယ်ခုနဥကျော်တန်တာမေးသွားတဲ့ဟို OIC မှာတရားစွဲဆိုခွင့်မရှိဘူးနောက် genocide မဟုတ်ဘူး ICJ မှာစီမံခန္ဓာမရှိဘူးဆိုတော့ပနာမကံကွက်ချက် preliminary objection ဖြစ်ပါတယ်အဲ့တော့ပနာမကံကွက်ချက်နဲ့ပတ်သက်လို့ဟိုသိပြီးတော့ပြဿနာရှိတာလေလို့ကျွန်တော်မမြင်ဘူး။ဟိုဘာကြောင့်လဲဆိုတော့ဒါကတရားရုံးရဲ့စီရင်ပိုင်ခွင့်အာဏာတော်တည်မှာရှိတယ်။သို့တော့ဒီဘိတ်တော့လုံးမ argument ရှိမယ်။သို့တော့ပြဿနာတိတ်ရှိပုံတော့မရဘူး။ဥပဒေကြောင့်ကကျွန်တော်ကြည့်တာဘယ်မှာသွားပြဿနာရှိတယ်ဝီလင်ရှပတ်တို့ခရစ်စတိုဘာစတိတ်ကာရုဘက်ကထောက်ပြပွင့်ရဟို genocide intent လို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုတော့ဒီ ခမရခိုင်မှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုဆန့်ကျင်တဲ့မှုတွေရှိတယ်တပ်ဖြတ်မှုတွေရှိတယ်ရွာမိရှုရာရှိတယ်တောင်းနဲ့ချီပြီးတော့9000ကျော်တခါထွက်သွားလိုက်ရတယ်ဒါပေမဲ့အဲ့အရာတွေကိုကျူးလွန်တာဟာကျွန်တော်စိုက်တဲ့ intent လို့ခေါ်တဲ့ဟိုလူမျိုးတပ်ဖြတ်မှုကိုကျူးလွန်ရွေးခြင်းနဲ့ကျူးလွန်တာမဟုတ်ဘူးအဲဆိုရအဲ့ topic တွေကတော်တော်ကိုရည်ကြီးထောက်ပြချက်ဖြစ်တယ်အဲတတိပြရတော်တော်ခက်တယ်ဆိုရကကျွန်တော်အဲ့ပုံမှာအဓိကကံွက်တာဖြစ်တယ်အဲသို့တော်လည်းပဲအခုပြန်ပြီးတော့ချစ်ကမယ်ကိစ္စတော့ကျွန်တော်နားလည်တော့ဖြစ်ရင်သူချပေးထားတဲ့ provisional measure လို့ခေါ်ရဲဂျာကာလာစီမံဆောင်ရမယ်ကိစ္စတွေဘယ်လောက်ထိအောင်လိုက်နာလဲဆိုတဲ့ပုံမှာအဲဆက်လက်ဆိုတော့ဆွေးနွေးသွားမယ်ဟိုဟောပေါ့စီမံအနာကိစ္စတစ်ပိုင်းပေါ့လေအဲ့လိုကျွန်တော်နားလည်ပါ
ဘုံတို့ပြောအဲ့ intent genocide လုပ်လို့ရ intent ကိုဘယ်လိုဆက်စည်ပြကြမလဲခင်ဗျာအဲ့ဒီလူရဲ့စိတ်ထဲမှာဒီလူရဲ့ချက်ရှိခဲ့တယ်မရှိခဲ့တယ်ဆိုတာအခုခါမှာဒီမြန်မာနိုင်ငံဘက်ကအဲ့ဒီကစစ်တပ်ကလုပ်ခဲ့တဲ့ social media တွေဘာတွေပိတ်ပင်ထားတာတွေ့ရတယ်ဆိုတာအဲ့ဒီထဲမှာများသလိုလှုံ့ဆော်တယ်ဆိုရဲထောက်ထားများသလိုရှာပြီးပြကြတဲ့သဘောလားအဲ့လိုပြလို့ရမှန်ပါခင်ဗျာ intent ကိုဆက်စည်ပြဖို့ဟိုအဲ့ရ
တော့ media နဲ့တော့မရနိုင်ဘူးဗျာဒီကောင်တော်တော်လေးကိုတတိပြဟုပြောခဲ့တယ်။ဟိုဘယ်လိုလဲဆိုရတော့ဗျာဥမာသူတို့အဖွဲ့အစည်းကြတဲ့မှာအချင်းချင်းထုတ်ပြန်ထားတဲ့ညွန်ကြက်လူအမိတ်လူဟာမျိုးရှိသလား။ဆိုကြပါလို့ရိုဟင်ဂျာတွေကိုလူမျိုးအလိုက်ရှိတဲ့တော့အတွက်ရိုဟင်ဂျာဆိုတဲ့လူမျိုးတွေကိုတုတ်တင်ရှင်းနေတော့အနေထားမျိုးနဲ့စာနဲ့ပေနဲ့ညင်ကြထားတဲ့ထုတ်ပြန်တတိရှိသလား။အဲ့လိုမျိုးကတိတ်ကောင်းတဲ့တတိခံချက်ပေါ့ဗျာ။အဲ့မဲ့အဲ့လိုမျိုးရောက်ဝတ်တိခက်တယ်လေအဲ့ကြောင့်တရားရုံးကတော့တရားရုံးအခြေခံအစနာမှာပဲဆိုတော့တတိကံထောက်တာမခိုင်လုံဘူးဆိုရင်တော့လေဒါပယ်ချသွားနိုင်တယ်အဲ့လိုပယ်ချသွားနိုင်တယ်ကွန်ဂမ်ဘီယာဘက်ကတရားစရော်ပယ်ချသွားနိုင်တယ်ဆိုရင်မြန်မာဘက်ကနိုင်တယ်မြန်မာဘက်ကနိုင်ခြင်းကဘာဖြစ်သွားလဲဆိုတဲ့ခါကျတော့အခုလောလောဆယ်ရပြောရင်စစ်ကောင်စီနိုင်တာရှိကောင်စီကရင်းညာဒီပေါ်မှာတလောက်ထီအောင်ရဲစဲကျွလို့နာတော့မှကြည်ပါလားကဘာတရားရင်းတော့မှပြချလိုက်ပြီဆိုတဲ့အခါမှာရှိကောင်စီကအင်မတန်ကြောက်စရာကောင်းတဲ့လူသက်လက်နဲ့ကြီးဆက်ရသွားတဲ့ဘိုးရောက်သွားနိုင်ပါတယ
်ဆိုတော့အခုရှိကောင်စီအနာသိမ့်ပြီးရဲ့နောက်မှာကျွလို့နဲ့ကိစ္စတွေရတော့အခုစစ်ဆင်းမဲ့အမှုနဲ့ပတ်သက်ပြီးတော့အကျုံးဝင်နိုင်ပါသလားအဲ့ဒီမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ထဲဆွဲလို့ရမှာခင
်ဗျမဖြစ်နိုင်ဘူးဗျအဲ့ဒါနဲ့ဆက်ဆက်နိုင်တာ ICJ မဟုတ်ဘူး
ICC
International Criminal Court ပဲနိုင်ငံတကာရဲ့တရားရုံးနဲ့ဆက်ဆက်လို့ရနိုင်တယ
်။ဟုတ
်ကဲ့။အကြောင်းလဲဆိုတော့ ICC က genocide ကိုပဲသွားမှာ။ဆိုတော့ခုနကပြောရင် Rohingya ရေပေါ်မှာတိတန့်ကျူးလွန်တဲ့ဟာတော့မှ genocide intent လို့ပြောတဲ့ UNIT သက်တည်တာသိခနေတဲ့ကံကရှေ့အနာဒိင်းဒီဘက်ခင်မှာပေါ်တဲ့ဟာတွေအားလုံးက genocide intent နဲ့သက်တည်ကြဖို့ကမဖြစ်နိုင်တော့ဖြစ်တယ်။ဒါကြောင့်အကျိုးအမှန်ဟိုကျင်းဝင်လို့ရှိရင် war crimes ဖြစ်နိုင်တယ်crimes against humanity လို့ခေါ်တဲ့လူသားဆန့်ကျင်ပြုံးဖြစ်နိုင်တယ်ဖြစ်ရအောင်ဖြစ်နိုင်တယ်။အဲကြောင့် ICJ နဲ့တော့မဆိုင်တော့ဘူးဆန့်ကျင်ဆိုင်ရင်ဆက်ဆက်လို့ရတယ် ICC နဲ့ဖြစ်နိုင်ပါတယ
်။ဟုတ်ကဲ့ဒီညမှာ ICJ ရဲ့အမှုတွေတွေကတော့နိုင်ငံတွေပေါ့လေ states တွေ ICC ကြတော့ပုဂ္ဂိုလ်တူချင်း individual တို့အဖွဲ့အစည်းတို့လည်းဆွဲလို့ရတယ်ထင်ပါတယ်တော့နော်။
ဟုတ်တယ်မှန်တယ်။အဲသို့တော့နိုင်ငံအုပ်တွေဖြစ်တဲ့ Montevideo Convention Article 1A ကစတိတ်ကတင်ခါရ၄ခုရှိတယ်။ဟိုလူတို့ရှိရမယ်၊နေမည်ရှိရမယ်၊အစိုးရရှိရမယ်။ပြီးရင်နိုင်ငံတိုင်းဆက်သနိုင်ငံရှိရမယ်။၄ချက်ရှိတယ်။အဲ၄ချက်ကိုအခုလောလောဆယ် ICJ မှရင်ဆိုင်နေဖို့ပြင်ဆင်နေတဲ့ NUG ဘက်ကအစိုးရကိုပို့ဖို့ကလို့ဖွင့်နေတာပေါ့။အဓိကအဖြစ်တော့ဟိုအစိုးရနေရာမှာအတင်းယူထားတဲ့ဟို2000ကျော်ဖွဲ့စည်းပုံအောင်မှလည်းပဲအဓိကယူထားတဲ့စစ်ကောင်စစ်တပ်စစ်ကောင်စီဟိုဒီဖွင့်ဆိုပြီးတော့မှ ICJ မှာရင်ဆိုင်မယ်ဆိုရင်တော့ဟိုအကျိုးရှိလိုက်မယ်လို့အကျိုးရှိလိမ့်မယ်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့အခု NUG ကမနိုင်ငံကိုသူကကူစားပြုခွင့်ရဖို့အတွက် ICJ မှာဆောက်ထားရဲဆိုတာတွေ့ရပါတယ်ဒါပေမဲ့သင်တို့သတင်းကြားတဲ့အတိုင်းကတော့ ICJ ကတော့သူ Netherlands နဲ့ Belgium နဲ့နိုင်ငံပူးတွဲတော်ဝင်ထားတဲ့မြန်မာစစ်ကောင်စီကိုစစ်စာခံတဲ့ဆံမကြီးနဲ့ဆက်သွယ်နေရလို့သာကြားရပါတယ်ဆိုတော့ဒါကတော့ကျွန်တော်သတင်းကြားတဲ့အတိုင်းပါလေဆိုဥပဒေကြောင့်အများကော NUG ဟာမြန်မာနိုင်ငံကိုကိုစားပြုခွင့်ရနိုင်ပါသလားဆိုတော့ဥအောင်သူပြောတဲ့ state ရဲ့အဓိပ္ပာယ်ခွင့်ဆိုချက် legal နဲ့ NUG ကိုင်ညူစီရထင်ပါသလားအဲ့ဒါကိုလည်းအကြံဉာဏ်လေးသုံးသပ်ပါဦး
စစ်ကောင်စီကိုတိတက်တ စ္စာခံတဲ့ဟိုအယုံနဲ့ဆက်တွေ့ရဆိုတာမျိုးကတော့အညူကြီးလက်ကောင်ထားပါတယ်ဆက်လက်ကောင်ပဲရှိတယ်ဘာကြောင့်လဲဆိုတော့ဒီ ICG ဟာလည်းပဲဟို RNP norms of general international law use ကိုကျင်းတော့ခေါ်တဲ့မူလိုက်နာကျင်းတော့တောင်းရှိတယ်ပြောကျင်တာကတော့ ICG ကိုယ်တိုင်ကနိုင်ငံအဆင့်ရှိတဲ့ပြည်ဦးကြီးကျွန်းထားတဲ့ပုဂ္ဂိုလ်ကြီးရေးဆောင်ရေးပို့ရန်အတွက်သူ့မှာတောင်းလည်းရှိတယ်အဲ့ဘက်ကနေပြီးတော့မှနိုင်ငံအဆင့်ရှိတဲ့ပြည်ဦးကြီးကျွန်းတော်ကြောင်းပေါ်လွင်ထင်ရှားနေတဲ့ဒီစစ်ကောင်စီကိုနိုင်ငံကိုယ်စားခုခံဝင်ပေးမယ်ဆိုတာ ICG ကိုယ်တိုင်ကအဲ့ဒီမူကိုချိုးဖောက်ရောက်တယ်မြန်မာနိုင်ငံကိုကုစားပြုပြီးတော့ NUG ကတော့ရခုခံခွင့်ရှိတဲ့မရှိတဲ့ဆိုတဲ့ပတ်သက်ပြီးတော့ NUG ကဘယ်လိုချိကမလဲဆိုတဲ့ဆိုင်ပါပဲ NUG ကအရင်တုန်းက NLU ဆော့ဟောင်းချိကပုံမျိုးကိုပြောင်းဖို့လိုပါတယ်အခုလှုပ်ဆောင်ချက်တည်းက NUG ရဲ့ချိကမှုတွေကတော့ကောင်းနေပြီဥပမာသူတို့တရားဝင်အခြေခံသူတို့မှဘာကြောင့်ရှိတယ်ဦးကျော်မိုးထွန်းကဘာကြောင့်လက်သမားကအတွင်းကြီးကဆက်လက်လက်ခံတာဆိုတာအခြေခံပြောမှာကြည့်ကချက်တည်းကောင်းနေပြီသို့တော့အဲ့မှာနှစ်ပိုင်းရှိဖို့လိုပါတယ်တစ်ပိုင်းကမလဲဆိုတော့ merits of the case ကိုခေါ်ခဲ့ genocide intent နဲ့ကျူးလွန်တာမျိုးဆိုတဲ့ကိစ္စရမျိုးတွေကိုသူတို့ဘက်ကပြန်နေတုံးသက်ပြီးတော့ဆိုတော့ကျန် NLD လက်ထက်ကတောင်းနေခဲ့ခုအင်နာညောင်းကိုရောင်းမြန်ပြန်ကြောင်းလိုက်ဖို့လိုတယ်ဟုတ်တယ်နောက်တစ်ခုကဟိုပေါ့စစ်ကောင်စီကိုကြော်နိုင်မှုအောင်တယ်ကိုအရေးကြီးဆုံးကဒီရခိုင်တပ်တော်လို့ခေါ်တဲ့ ULE ရဲ့အခမ်းကဏ္ဍကိုပြင်ပလိုက်ဖို့လိုတယ်။ဆိုကြင်နာက NUG နဲ့ ULE နဲ့ပူးပေါင်းပြီးတော့မှသာပုံပြောရင်ဆိုင်သွားမယ်ဆိုတဲ့အမျိုးကိုအကြီးကြီးတရားဥပဒေမှာတင်ပြနိုင်မယ်ဆိုရင်စစ်ကောင်စီနဲ့ခုခံခြေပါနိုင်ငံရာတော့နည်းသွားမယ်လို့သုံးသပ်ပါတယ်။ဆောက်ပြီးသားတယ
်။ဆိုလိုတဲ့သဘောကအဲ့တော့အခုဆက်လက်ပြီးတော့ genocide ဖြစ်လာနိုင်တဲ့အလားအလာတွေကိုအခုလုံးထိန်းချုပ်ထားမယ်မဖြစ်စရာလုပ်ပေးရမယ်လို့ဆိုရဲကိစ္စပါပါတယ်အဲ့ကိစ္စကိုစောစောကစစ်ကောင်စီကလုံနိုင်ခြင်းမရှိဘူးဆိုတဲ့သဘောပေါ့အန်ယူဂျီရောယူအယ်အေတို့ကလည်းလုံနိုင်ရပါစစ်ကောင်စီကမကကွယ်နိုင်ဘူးအခုလောလောဆယ်မှာအခြေအနေက
ဆိုရရအခုကျွန်တော်တို့ဟို provisional measure မှာဂျာကလာစီမံဆောင်ရွက်ချက်တည်းမှာအချက်၄ချက်ချပေးထားတယ်အဲ့အချက်၄ချက်ကို IC ချက်ချပေးတဲ့အချက်၄ချက်ကိုတကယ်တမ်းပေါ်ဆောင်နေတဲ့အခြေအနေကစစ်ကောင်စီမှာမရှိဘူးသူတို့နှစ်ဖွဲ့မှာရှိတယ်
သူဘက်ကဆွေးဆူရတဲ့အထက်မှာ reparations ရောကြီးပေးရမယ်ဆိုတဲ့အချက်လည်းပါပါတယ်ဆိုတော့သူတို့ရဲ့ကန့်ကွက်ထားတဲ့ကိစ္စတွေကိုညူကြီးဘက်ကယူသိမ်းခြင်းဒီမြန်မာနိုင်ငံဟာမြန်မာနိုင်ငံတော့နိုင်ငံဟာ genocide ကျူးလွန်တယ်ဆိုတာကိုဝန်ခံရရောက်သွားမလားနိုင်ငံအနေနဲ့
ဟုတ်တယ်နိုင်ငံအနေနဲ့ကျူးလွန်တဲ့သဘောတရားသွားနေမယ်ဟိုဒါကသူတော်လည်းပဲဒါအာလုပ်တည်ထားပြီးသားဖြစ်တာပဲနိုင်ငံအနေနဲ့ကျူးလွန်တယ်ဆိုတော့ညာလည်းပဲလက်တွေ့မှာစစ်ကောင်စီကကျူးလွန်တယ်ဆိုတာတကယ်ဘာလို့သိရလဲအဲ့တော့ formal အဲ့လိုဖြစ်သွားနိုင်တယ်ဒါတော့မတတ်နိုင်ဘူးဖြစ်ခဲ့ပြီးတဲ့ကိစ္စကိုတောင်းခံရတာဟုတ်သူတော်လည်းပဲအနှစ်တာရရတော့ဘလူးကြောင့်ဒီလိုဖြစ်သွားတယ်ဆိုတဲ့ဟာဒါကဘာမှပေါ်အောင်လုပ်လို့ရတယ်လုပ်လည်းလုပ်တင်တယ်ဆက်လုပ်သွားရင်ပြဿနာမရှိတော့ဘူးကျွန်တော်ယူဆပါတယ်
ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ် genocide လူမျိုးတုံးတပ်ဖြတ်မှုစွပ်စွဲခြင်းနဲ့ပတ်သက်ပြီးရှေ့ဆက်ဖြစ်လာနိုင်ပုံကိုဥကျော်စံသာရဲ့မြန်မာရေးတုံးသက်ချက်မှာဆွေးနွေးတုံးသက်သွားတာပါအခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ UAE နိုင်ငံမှာကျင်းပတဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားနဲ့အမေရိကန်မှာကျင်းပနေတဲ့အမေရိကန်မျိုးသားဘောလုံး Super Bowl Final ပွဲအကြောင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ချယ်ဆီသင်းကတော့ဥရောပချန်ပီယံကနေကမ္ဘာချန်ပီယံဖြစ်သွားပါပြီ UAE နိုင်ငံအဘူဒါဘီမှာကျင်းပတဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာချယ်ဆီအသင်းအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါစနေနေ့ကကစားတဲ့ဒီနေ့ Final မှာတော့ချယ်ဆီနဲ့ Brazil ကတောင်အမေရိကချန်ပီယံPalmeiras အသင်းတို့ဘောလူခဲ့ကြပါတယ်ပွဲချိန်54မိနစ်မှာလူကာကူခေါင်းတိုက်သွင်းလို့ Chelsea ကအဖွင့်ကိုရပြီးရှေ့ကဥဆောင်ခဲ့ပေမဲ့ Palmeiras က61မိနစ်မှာ penalty ပြန်ရလို့တကိုးစီတည်ဖြစ်ပါတယ်ဒီပွဲမှာနှစ်သင်းစလုံးတိုက်စစ်ဖွင့်ကစားခဲ့ကြပြီးတော့ Chelsea ကတော့ဂိုးသွင်းခွင့်တွေပိုရခဲ့ပါတယ်ဒါပေမဲ့မိနစ်90အတွင်းမှာနောက်ထပ်ဂိုးမသွင်းနိုင်လို့အချိန်ပိုကစားကြတာမှာ 113မိနစ်မှာပါမရက်ဘက်ကလက်နဲ့ထိလို့ဆိုပြီးတော့ Chelsea penalty ရပြီးဒါကိုဂျာမနီတိုက်စစ်မှု Harvard ကဝေအောင်သွင်းနိုင်ခဲ့လို့နောက်ဆုံးမှာ Chelsea ကငကိုတကိုနဲ့နိုင်ရပြီးတော့ FIFA ကမ္ဘာ Club Champion များဖလားကိုဖိုးဆွဲသွားခဲ့ပါတယ်ဟာဗာစာပီကရဲဥရောပ Champions League Final မှာလဲ Chelsea အတွက်တလုံးတည်းသောအနိုင်ကိုကိုတွင်းပြီးတော့ Champions League ဖလားကိုယူပေးနိုင်ခဲ့တဲ့သူပါ။ Palmeiras ကိုနိုင်ရပြီးကမ္ဘာ Club Champion ဖလားကိုရလိုက်တာနဲ့ပတ်သက်ပြီး Chelsea နီးပြ Thomas Tuchel ကတော့
I think we never stopped attacking, we never stopped trying. Throughout the 90s
ကျွန်တော်တို့ထိုက်ထိုက်တန်တန်အနိုင်ရတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့သူတို့ကိုဂိုးသွင်းခွင့်တိမ်မပေးခဲ့ပဲအနိုင်ရဖို့အတွက်လည်းတစ်ချိန်လုံးတိုက်စစ်ဆင်ပြီးဖိကစားခဲ့တာပါ။ဆန်ဘက်အသင်းကလည်းအသင်းကောင်းတစ်သင်းဖြစ်တယ်လို့ဒါက final ပွဲဖြစ်တာကြောင့်ဒီပွဲကိုတည်တည်ဆဲဆဲအလေးထားပြီးကစားခဲ့ပါတယ်။အချိန်ပိုမတိုင်ခင်တိုက်စစ်ဆင်မှုနဲ့တစ်ဖက်ကဒဏ်မြန်တိုက်စစ်ကိုကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့ကစားတဲ့ပုံစံကိုပြောင်းခဲ့ပြီးအချိန်ပိုမှလည်းပွဲကိုကောင်းကောင်းထိန်းကစားနိုင်ခဲ့ပါတယ်။ပြီးတော့လူစားဝင်တဲ့သူတွေကလည်းကောင်းကောင်းကစားနိုင်ခဲ့တာပါ။ဒီပွဲနိုင်တာအရန်ကောင်းပြီးအရန်လည်းဝမ်းသာရပါတယ်
။အခုတော့ Chelsea အသင်းဟာကမ္ဘာ Club Champion ဖလားကိုဘိုးဆွဲလိုက်တဲ့အတွက်ကမ္ဘာကကျန်တဲ့တခြားဘောလုံးသမားတွေဟာလည်း Chelsea အသင်းကိုမနာလိုဖြစ်နေတော့မယ်ဆိုပြီးတော့ Chelsea နီးပြ Tuchel ကပြောပါတယ်။ Chelsea အသင်းဟာပြီးခဲ့တဲ့2012တုန်းကတော့ Final တက်ခဲ့ပြီးမယ်။အဲဒီတော့က Brazil က Corinthians အသင်းကို Final မှာတကူးကိုမရှိနဲ့ရှုံးခဲ့ပြီးအခုပွဲနိုင်လိုက်တာကြောင့်ကမ္ဘာကလပ်ချန်ပီယံဖလားကိုပထမဆုံးအချိန်ညသွားခဲ့ပါတယ်။ Chelsea အသင်းဟာ FIFA ကမ္ဘာကလပ်ချန်ပီယံဖြစ်သွားတဲ့အတွက်အခုဆိုရင်အသင်းပိုင်ရှင် Roman Abramovich 2003ခုနှစ်ကအသင်းကိုဝယ်လိုက်ချိန်ကစပြီးတော့ဝင်ပြိုင်ခဲ့တဲ့အဓိကပြိုင်ပွဲတွေအားလုံးကိုအနိုင်ရပြီးတော့စူဖလားတွေအားလုံးကိုရဘူးသွားပြီးဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Denmark ခွင်းနယ်ကစားသမား Christian Eriksen ဟာဘန်ဘိုတမဘောလုံးပြန်ကစားနိုင်မယ်ဆိုတာယုံကြည်ရဲဆိုပြီးတော့ပြောလိုက်ပါတယ်။အရစ်ဆန်ဟာပြီးခဲ့တဲ့ယူရို2020ဥရောပဖလားဘောလုံးပွဲအုပ်စုပထမပွဲမှာရုတ်တရက်နှလုံးရက်တန့်ပြီးလဲကျသွားလို့ဆေးဖွဲ့ကအရေးပေါ်အသက်ကယ်ခဲ့ရတာပါ။အဲ့ချိန်ကစပြီးတော့သူဟာဘောလုံးကစားတာကိုနားနေခဲ့ရပြီးတော့နှလုံးမှာလည်းဆက်တက်ထားရတာပါ။အီတလီစီးရီးအမှာတော့အဲ့လိုမျိုးနှလုံးမှာဆက်တက်ထားတဲ့သူတွေကိုကစား권မပြုတာကြောင့်အင်တာမီလန်ကသူနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့ Brentford ကပြီးခဲ့တဲ့လကသူ့ကိုဒီဘောလုံးရာသီကုန်ထိကစားဖို့စာချုပ်ချုပ်ခဲ့ပါတယ်။ Eriksen ကတော့သူ့အနေနဲ့ကစားနိုင်မယ်လို့မယုံကြည်ဘူးဆိုရင်အခုလိုမျိုးပြန်ကစားဖို့လုပ်မှာမဟုတ်ပဲပြန်ကစားနိုင်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ
်။ No, I think if there was any excitement I wouldn't go back. I mean if I wasn't be fully
တကယ်လို့မဖြစ်နိုင်ဘူးစိုးကြိုးတစ်ခုခုရှိနိုင်တယ်လို့ထင်ရင်တော့ကျွန်တော်အနေနဲ့ဘယ်ပြန်ကစားဖို့လုပ်ပါမလဲ။ကျွန်တော်အနေနဲ့လုံးဝပြန်မကစားချင်ပါဘူး။ကျွန်တော်ဆရာဝန်ကိုမယုံဘူးကျွန်တော်ရဲ့နှလုံးနဲ့နှလုံးမှာတက်ထားတဲ့ ICD ဆက်ကိုစိတ်မချဘူးဆိုရင်ကျွန်တော်ဘယ်ပြန်ကစားပါမလဲဗျာဟုတ်တယ်မလားအခုတော့ကျွန်တော်တရားရဂိုင်းနှုံးပြည့်စိတ်ချပါတယ
်ဒါပြန် Eriksen ကသူ့အနေနဲ့ Brentford အသင်းကို Premier League မှာဆက်ရှိနေနိုင်အောင်တက်နိုင်သလောက်ကူညီခြင်းပြီးတော့ဖြစ်နိုင်ရင် Denmark နဲ့အတူလဲကမ္ဘာဖလားမှာဝင်ကစားနိုင်ဖို့ဆန္ဒရှိနေပါတယ်သူ့အနေနဲ့အရန်ကိုဘောလုံးပြန်ကစားခြင်းနေပေမဲ့ပွဲကစားဖို့အတွက်တော့အဆင်သင့်မဖြစ်သေးတဲ့အတွက်ကစားဖို့အတွက်ကိုအချိန်ယူပြင်ဆင်နေတယ်လို့လဲဆိုပါတယ်။ Eriksen ဘက်ကသူ့အနေနဲ့ပြန်ကစားနိုင်မယ်လို့ယုံကြည်မှုရှိတယ်လို့ပြောနေပေမဲ့လည်းသူ့အနေနဲ့ဘယ်လောက်ပြန်ကစားနိုင်မလဲအရင်လိုရောပုံမှန်ပြန်ကစားနိုင်မလားဆိုတာတွေကတော့အလုံးကစိတ်ဝင်စားစွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ။ American နိုင်ငံဘက်က Super Bowl လို့ခေါ်တဲ့ American မျိုးသားဘောလုံးပွဲမှာတော့ LA Rams အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။အခုနဲ့ Super Bowl Final ကို America နောက်ချမ်းက Los Angeles မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။ဒီနေ့ Final ကိုတက်လာတာကတော့ LA Rams အသင်းနဲ့ Cincinnati Bengals တို့ဖြစ်ပြီးတော့ Rams အသင်းကတော့အိမ်ခွင်းမှာကစားရတဲ့အတွက်ကိုပရိသတ်အသာစီးရခဲ့တယ်လို့ဆိုရမှာပါ။ LA အသင်းဟာပထမပိုင်းမှာရှေ့ကနေဦးဆောင်ခဲ့ပေမဲ့ဒုတိယ15မိနစ်နဲ့တတိယ15မိနစ်တွေမှာတော့ Bengals ကရှေ့ကနေပြန်ပြီးတော့ဦးဆောင်ခဲ့တာပါ။နောက်ဆုံးသတို့ထပိုင်းမှာတော့ပွဲပြီးကနေ10မိနစ်လောက်မှာ LA ဘက်ကတက်ချ်ဒေါင်းတစ်ချိန်ရသွားတာကြောင့်နောက်ဆုံးမှာတော့ LA အသင်းက23မှတ်အမှတ်20နဲ့ Super Bowl Champion ဖြစ်သွားခဲ့ပါတယ်။56ချိန်ပြောင်း Super Bowl Champion ဆုကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး LA Rams အသင်းရဲ့နှီးပြချုပ် Sean McVay ကတော့
You know I can't say enough about the resilience of this team. Guys stepping up when they had to.
ကျွန်တော်ကစားသမားတွေဒီနေ့ကစားသွားတာကတော့မယုံနိုင်လောက်ပါပဲ။ဒီအသင်းရဲ့အနိုင်မခံရှုံးမပေးတဲ့နောက်ဆုံးချိန်ထိတက်နက်ခံကစားသွားတာတွေကတော့ဘယ်လိုချီးကျူးရမှန်းတော့မသိပါဘူး။သူတို့ဒီနေ့တကယ်ကိုရည်ကြီးတဲ့အချိန်အသင်းအတွက်လိုအပ်တဲ့အချိန်မှာအကောင်းဆုံးကစားနိုင်ခဲ့ပြီး ဒါကြောင့်လေချန်ပီယံဖြစ်ပြီးတကယ်အသိကောင်းတဲ့သင်လို့ဆိုရမှာပါကျွန်တော်တို့အတွက်အရေးကြီးဆုံးအချိန်မှာအသင်းရဲ့အကောင်းဆုံးကစားသမားတွေကရှေ့ကိုထွက်ပြီးတော့အသင်းနိုင်အောင်လုပ်နိုင်ခဲ့ကြပါတယ်တချို့ကစားသမားတွေမကစားနိုင်ခဲ့တဲ့အချိန်သူတို့ကအသင်းကိုဦးဆောင်ခဲ့တာပါကျွန်တော်ကစားသမားတွေကိုဘယ်လောက်သဘောကျတယ်လဲဆိုတာပြောမပြတတ်အောင်ပါပဲသူတို့တယောက်နဲ့တယောက်စုစည်းစည်းနဲ့အသင်းအတွက်ကစားခဲ့ကြတာပါ
အလီအင်းဒီပွဲနိုင်လိုက်တာကြောင့်အလီမျိုးမှလည်းမြို့ကန်ဒီဟာအရန်ကိုပျော်ရွှင်နေကြပြီးတော့အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်။လာမယ့်နှစ်စူပါဘောဖိုင်နယ်ကိုတော့အမေရိကန်နောက်ဖက်ချန်ကအရီဇိုနာပြည်နယ်လန်ဒွန်မြို့မှကျင်းပသွားမယ်လို့အမေရိကန်မျိုးသားဘောလုံးဖွဲ့ချုပ် NFL ကကြေညာထားပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်အနားရခဲ့ကြမယ်လို့ယူဆပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေအပြီးVOA American တန်ရဲ့ဗိုလ်ဓုညနောက်ဆုံးရထင်တဲ့ရောက်သတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ရှမ်းပြည်ရပိုင်ကိုကန့်လက်နက်ကိုင်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်ဖြစ်တဲ့ဖုန်ချားရှင်ခေါ်ဖုန်ချားစင်ဟာအသက်94နှစ်အရွယ်ကွယ်လွန်သွားတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်။ဖုန်ချားရှင်ဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကနေကိုကန့်တိုင်းရင်းသားတပ်တွေခွဲထွက်မှုမှာညီဖြစ်သူဖုန်ချားဖူးနဲ့အတူဦးဆောင်ခဲ့ပြီးမြန်မာအစိုးရနဲ့ငြိမ်းချမ်းရေးရှုခဲ့ကအဲ့ဒီနောက်ပိုင်းဗမာပြည်ကွန်မြူနစ်ပါတီတိုင်းသားတပ်တွေခွဲထွက်မှုတွေဇက်တိုက်ဖြစ်ခဲ့ပါတယ်။ဖုန်ချရှင်ဟာကိုကန့်စော်ဘွားတွေအာဏာစွန့်ရတဲ့ခေတ်မှာကိုကန့်ကာကွယ်ရေးတပ်ခေါင်းဆောင်ဖြစ်ခဲ့ပြီး1969-68မှာဗမာပြည်ကွန်မြူနစ်ပါတီရဲ့စီအိုအောက်ကိုကန့်တက်မှုနောက်1980-80ကာလတွေမှာတော့ဗမာပြည်ကွန်မြူနစ်ပါတီအရှေ့မြောက်စစ်ဒေသရဲ့တပ်မှုကြီးတူဖြစ်လာခဲ့ပါတယ်ခင်ဗျ။ကမ္ဘောဒီးယားနိုင်ငံဖနော်ပင်မြို့နယ်မှာဒီနေ့လုပ်တဲ့အာဆီယံဆင့်မြင့်ရရှိကြီးတွေရဲ့အစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့အကြီးအကဲတာဝန်ရှိသူတူအွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနပြောခွင့်ရသူက VOA ခမာဌာနကိုပြောပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးကိုမနေ့ဖြစ်မှာကျင်းပဖို့ရှိပြီးအဲ့ဒီမတိုင်ခင်မှာအခုဆင့်မြင့်ရရှိကြီးတွေရဲ့အစည်းအဝေးကျင်းပတာဖြစ်ပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာစစ်ကောင်စီကခန့်ထားတဲ့ဝန်ကြီးဆင့်ကိုပေးမတက်ပဲနိုင်ငံရေးရာခံထားသူမဟုတ်တဲ့တာဝန်ရှိသူတူသာတရားဖို့အာဆီယံဘက်ကပြောခဲ့တဲ့ပေါ်စစ်ကောင်စီဘက်ကပြန်ဝေဖန်ခဲ့ပြီးဘသူကမှလွတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာဂျပန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားကြီးတပ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟွန်မနက်နဲ့ဒီနေ့တိုကျိုမြို့တော်မှာလက်ခံတွေ့ဆုံခဲ့ပါတယ်ဟွန်မနက်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဖြစ်တယ်လို့ဝန်ကြီးချုပ်ယာဒူးကိုဆက်ခံမဲ့သူဖြစ်ယာဒါခံရသူလည်းဖြစ်ပါတယ်ဒီသတင်းပတ်စောပိုင်းကဂျပန်နိုင်ငံကြီးဝန်ကြီးယိုရှိမာဆာဟာယာရှိနဲ့ဟွန်မနက်တို့တွေ့ဆုံချိန်တုန်းကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်နဲ့ပတ်သက်ပြီးတုံ့ပြန်လှုပ်ဆောင်တာမှာပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြတယ်လို့ဂျပန်တာဝန်ရှိသူတွေကပြောခဲ့ပါတယ်ခင်ဗျာနိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်နေရတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆဲချက်အတွက်ဥပဒေပညာရှင်အဖွဲ့ဖွဲ့စည်းလိုက်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့ကကြေညာလိုက်ပါတယ်နိုင်ငံတကာဥပဒေပညာရှင်ပြည်သက်နိုင်ငံသားပါမောက္ခယောင်မတ်ထွန်ဗန်နင်နောက်နိုင်ငံတကာရာဇဝတ်မှုနဲ့လူခွင့်ရေးဆိုင်ရာဥပဒေပညာရှင်စတီဗင်ပါဝါစ်တို့ပါတဲ့ဒီဥပဒေသစ်အဖွဲ့ကိုဖွဲ့စည်းလိုက်တယ်လို့ NUG ယာယီသမ္မတဒူဝါလရှိလာရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ဒီအဖွဲ့ဟာကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်း NUG တို့နဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာစစ်ကောင်စီလေတပ်ကတိုက်လေတစီဒီနေ့လက်ချင်းပြန်တန်းနေချင်းဆက်ချုပ်ရင်းပြီးပြတ်ကျသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။မန္တလေးတိုင်းတရားဦးမြို့နယ်လေတပ်စခန်းကတိုက်လေရင်ဟာဒီနေ့မနက်ပိုင်းကလက်ချင်း area မှာလက်ချင်းပြန်တန်းနေချင်းတွင်ဆက်ချုပ်ရင်းပြီးပြတ်ကျသွားတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မနက် 10:40 ကျော်မှာဆက်သွယ်မှုပြတ်တောက်သွားတဲ့အတွက်စစ်လေရင်တစီနဲ့လိုက်ရှာတာမှာစကိုင်းမြို့ကရွာတရွာမှာအင်းတဲ့ပြတ်ချနေခဲ့တဲ့တိုက်လေရင်ကိုတွေ့ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုဗိုလ်ဓုနေညရေဒီယိုနဲ့ရုပ်သံ VOE အစီအစဉ်တွေဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Justin Thwaite တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြခဲ့တာပါတောထရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွှာဆန္ဒပြုဝရွှင်လန်းချမ်းမြေကြပါစေကောင်းကောင်းလဲအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.